Welcome to the Voice of America in Burmese.
mingla paw ne pye song ne mna khin phit par de bya Washington Bureau of VOA American tan ga ni 2015 khu ne July 19 ye 68 ne myaw azani ni mna khin season ni go Myanmar San Daw Chin mna 6 nai ga ni 9 nai thi 9 km 30 ne 40 ne 49 ro ga ni sa tin atan lwin ni ba ya ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါမ
င်္ဂလာနဲ့ခင်ဗျာဒီမနေ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနန္ဒာချမ်းနဲ့တူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့အီရန်မှာရှိတဲ့နျူကလ িয়ার လက်နက်ရမသွားစေဖို့တားဆီးကိုရရှိခဲ့တဲ့သဘောတူညီချက်မျိုးအရင်ကဘယ်သူမှမလုပ်နိုင်ခဲ့ဘူးလို့သမ္မတဥဘာမာကပြောဆိုလိုက်ပါတယ်ဆော်ရီအများစုပါဝင်တဲ့လူပေါင်း400ကျော်ကို IS Islamic စစ်သွေးကြွတွေနဲ့ဆက်ဆမ်နီမူနဲ့ဆော်ဒီအာနာဘိုင်ကြီးကဖမ်းဆီးလိုက်ပါတယ်။အီရတ်နိုင်ငံရဲ့မြို့တော်ဘက်ဒတ်နီမှာဖြစ်ပွားခဲ့တဲ့ကားဘုံးပောက်ကွဲမှုကြောင့်တေဆုံးသူတွေကအရေအတွက်တိုးလာနေပါတယ်။ဒီလိုသတင်းနဲ့အတူနိုင်ငံတကာသတင်းတွေကြီးညာပြမှာပါခင်ဗျာ
။ဟုတ်ကဲ့ပါ။တော်တော်ရှင်များခင်ဗျာ။ဒီကနေ့ဟာဆိုရင်ဖြစ်68မြောက်အာဇာနီနေ့ဖြစ်ပါတယ်။ဒါကြောင့်အာဇာနီနေ့အမှတ်တရဂုံပြူတွေးတချင်းတစ်ပုတ်ကိုထုတ်လွှင့်ပေးသွားဖို့ရှိသလိုကချင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ KIA တပ်တွေကြားဒေသတိုက်ပွဲတွေကြောင့်ဒေသခံတွေပိတ်မိနေပါတယ်
။အခုဒီတိုက်ပွဲဖြစ်တဲ့မလေးရာဆိုတာသူတို့ပမာတပ်တွေသတ်ကန်ရှိတယ်ပေါ့။အဲဒီကရွာသားတွေကအားလုံ
း KIO ကချင်လွတ်လပ်ရေးအဖွဲ့ဘိုးကော်မတီဝင်ဦးဒွဲဗီစာပြောသွားတာပါ။ဒီကြောင်းကိုမကြားခင်မှာနားဆင်ရမှာပါ။ဒါပြင်ဥကိုကိုကြီးအပါဝင်88မျိုးဆက်ခေါင်းဆောင်တချို့လာမယ့်ရွေးကောက်ပွဲဝင်မယ်ဆိုတဲ့သတင်းနဲ့အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့မျက်မှောက်ရေးက30ချက်နဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မန်နန္ဒာချန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်မထုတ်နိုင်အောင်တားဆီးမဲ့သဘောတူညီချက်ဟာအီရန်တို့နျူကလ িয়ার လက်နက်ရမသွားစေဖို့တားဆီးဖို့အရင်တုန်းကလုတ်ခဲ့သမျှဘူးတဲ့လုတ်ခဲ့ဘူးသမျှထက်အားလုံးတာလွန်နေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်အီရန်နိုင်ငံဟာဒီသဘောတူညီမှုအပေါ်မှာလိမ်လည်လှည့်စားလို့မရပါဘူး။ဘာကြောင့်လဲဆိုတော့ရေးဆွဲထားတဲ့သဘောတူညီချက်မှာစီစီအတီပြွေးလုပ်ငန်းစဉ်တွေဝင်ရောက်စစ်ဆေးနိုင်မှုတွေအပါအဝင်ခိုင်မာပြည့်စုံတဲ့အချက်အလက်တွေထည့်သွင်းထားလို့ဖြစ်တယ်လို့သမ္မတကအပတ်စဉ်စနေနေ့တိုင်းပြောဆိုတဲ့မိန့်ခွန်းမှာပြောကြားသွားပါတယ်။သဘောတူညီချက်ကိုအီရန်ဘက်ကနေပြီးတော့ဖောက်ဖျက်မယ်ဆိုရင်အီရန်စီးပွားရေးအကျပ်တဲဖြစ်စေတဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုချက်ချင်းပြန်ပြီးတော့ချမှတ်မှာဖြစ်တယ်လို့သမ္မတဥဘာမားကပြောလိုက်ပါတယ်။သဘောတူညီချက်အရနျူကလ িয়ার ဆက်ဆက်ပစ္စည်း68ရာခိုင်နှုန်းကိုအီရန်နိုင်ငံရဲ့ပြင်ပကိုပို့ပြရမှာပါ။သဘောတူညီမှုသာမရခဲ့ဘူးဆိုရင်ကမ္ဘာမှာအကဲဆက်လို့နဲ့ဒေသမှာနောက်ထပ်စစ်ပွဲကြီးတွေဖြစ်ပေါ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့သမ္မတကပြောပါတယ်။ဒီသဘောတူညီချက်ဟာအီရန်နိုင်ငံအနေနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့မဆိုလိုတဲ့အကြောင်းအီရန်ခေါင်းဆောင်ကြီးအယာတိုလာခါမေနီကစနေနေ့စောစောပိုင်းမှာပြောဆိုခဲ့ပါတယ်။ရမဒန်ဥပုဒ်လာရဲ့ပွဲတော်ရဲ့ရုပ်တံကနေအမှားစကားပြောဆိုတဲ့နေရာမှာနျူကလ িয়ার လက်နက်ပြုလုပ်နေမှုကိုဖျက်သိမ်းပေးတဲ့သဘောတူညီမှုဟာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးရေးအတွက်သာဖြစ်ပြီးတော့အမေရိကန်နဲ့အီရန်နိုင်ငံတို့ကြားပုံမှန်ဆက်ဆံရေးတွေနဲ့မဆိုင်ဘူးလို့လည်းပြောဆိုလိုက်ပါတယ်။
IS တွေကြွားဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့မတင်ကားသူတွေဖြစ် sorry လူမျိုးအများစုဖြစ်တဲ့လူ400ကျော်စနေနေ့က sorry Arabia အနာပိုင်တွေကဖမ်းဆီးလိုက်ပါတယ်ဒီဖမ်းဆီးမှုဟာဆိုရင်ဘလီဝတ်ကျောင်းတွေတနမန်လုပ်ငန်းလုံခြုံရေးတပ်ဖွဲ့တွေနဲ့ Sharura ပြည်နယ်မှာရှိတဲ့အစိုးရအဆောက်အုံတွေကိုတိုက်ခိုက်မဲ့ IS အဖွဲ့ရဲ့အစီအစဉ်တွေကိုဟန်တားဖို့ကြိုးပမ်းတဲ့စစ်စင်ရေးကြီးရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့အကြောင်းပြည်ထရေးဝန်ကြီးရဲ့ကြေညာချက်ကို sorry အစိုးရပိုင် SPA သတင်းဌာနကဖော်ပြခဲ့ပါတယ်အီရန်နိုင်ငံအရှေ့ပိုင်းဒီယာလာပြည်နယ်ကလူစီကားရာဈေးတစ်ခုမှာ IS စစ်သွေးကြွအဖွဲ့ရဲ့တိုက်ခိုက်မှုကြောင့်လူပေါင်း115ယောက်သေဆုံးခဲ့ပြီးနောက်တစ်ရက်မှာပဲအစိုးရရဲ့ဒီကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။မင်းကဖမ်းဆီးလိုက်တဲ့သူတွေဟာဆော်ဒီနိုင်ငံရဲ့ရေနံကျွယ်ဝတဲ့ဒီအရှေ့ဘက်ဒေသကရှီယာမွတ်စလင်တွေရဲ့ဘလီဝစ်ကျောင်းတွေမှာမေလာတဲတုန်းကလူ25ယောက်သေဆုံးခဲ့ရတဲ့အသေးခံဘုံခွဲမှုနှစ်ခုကိုကျူးလွန်ခဲ့သူတွေဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးဌာနကစွပ်စွဲခဲ့ပါတယ်။ဇွန်လထဲမှာတုန်းကလည်းတခြားလူတော်တော်များများကအကူအညီတွေပေးခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့ဆော်ဒီနိုင်ငံသားတအုပ်ကနေရှီယာဘလီတစ်ခုမှာသူကိုသူဖောက်ခွဲခဲ့တာကြောင့်ဝတ်ပြုသူ28ဦးသေဆုံးခဲ့ပါတယ်။အလားတူပဲဆော်ဒီအာရေဗျနိုင်ငံအရှေ့ပိုင်းကအယ်အာဆာရွာမှာဝတ်ပြုဆူတောင်းသူ10ဦးသေဆုံးခဲ့တဲ့နိုဝင်ဘာလပစ်ခတ်မှုကလည်းအခုဖမ်းဆီးလိုက်သူတွေရဲ့လက်ချက်ဖြစ်တယ်လို့အစိုးရကစွပ်စွဲခဲ့ပါတယ်
။အီရန်နိုင်ငံရဲ့မြို့တော်ဘက်ဒတ်နီးမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ကားဘုံးပောက်ကွဲမှုကြောင့်သေဆုံးရသူအရေအတွက်စနေနေ့မှာတိုးမြလာပြီးတော့130ထိရှိလာပြီလို့ဆိုပါတယ်။ဒီဖောက်ခွဲမှုကို IS အစိုးရစစ်သွေးကြတွေကသူတို့ရဲ့စီစဉ်ဆောင်ရွက်ချက်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။နောက်ထပ်လူပေါင်း190ထက်မနည်းဟာဒဏ်ရာရရှိစေခဲ့တဲ့ Adi Takai Muba, Pigare Sesunet Dwin, Idanangama, Yatariu, Yabiro, Pilocate, Takai Muri, Dwema, Suazon, Pitelu, Anabaniga, Biosuare, Dayala, Kaya Dwema, Pilocate, Adi Takai Muba, Ramadan, Ubola, Jimbare, Ipuero, Kalap, Texan Bido, Ida Bidribo, Yabiro, Yuja Shishine, Yasa, Lokjan, Takai, Kera, Pitelu, American Tamara, Imuroga, Seninema, Topian, Jinja Gavare, She a Muslim Badawini, Miazon Shide, Kampani, See to my Taujani, Yanigan, Pipogate, Bumque, Takamua, Isaiah Puega, Irap Bidribo, Najizia, Gone, Janjo, Yesem Murigo, celebrate Los Angeles, Pietero, Biosu Labare.
American Pirang suit, Tennessee Pine, Chattanooga, Yoga, Sibasaya, Tanakuma, Pika, Kangayare, Yeta, Taha, Saninigabe, they sound daughter, American Yedeka, Jenna, like that, where Taikai, Kayamu, they sound yet, and I out, she do be Pipare, American Yede, Nere, Yashi. Randers Meha. And now that Upia Biro, Qualunjay Ma, the Ming at Tonga Jay, Delule, Midazu, when they got Piovare, Tennessee Pine, his Sam Yuma, Nita, and do at that Nasal Lene, Ue, Kuway Nueva, Muhammad, Yusef, Edulazeha, Chattanooga Yoga, Sita Suzan, a young and a cool, the Nanet, Reset, Pika Kapi, and now Kilometer, and Neng, and Machida, Yeden, and Marine, a Yantain, the Yaskanda Cool, Garnet, Samount, Dwabi, Pika Kayama, Marine Sita, lay out this own video, a cool now, some Quellon, Dwade, Yeda Tale, Tanya, Pienta, Yashi, get up your party.
ဒီဝေဘီကတည်းကမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်93နဲ့လိုင်းဒိုမီတာ41ကီလိုဟတ်စ်ခွန်၄3တုံညာလိုင်းဒိုမီတာ40ကီလိုဟတ်စ်ချောက်တဲရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်ဒီကနေ့ဟာ68နှစ်မြောက်အာဇာနည်နေ့ဖြစ်ပါတယ်အာဇာနည်ကောင်းမှကျင်းပမယ်အာဇာနည်နေ့အခမ်းအနားကိုဘုကျောင်းဆိုင်ရဲ့တမိထွန်းဆန်းစုကြည်နဲ့ကျန်းအာဇာနည်ကောင်းဆောင်ကြီးတွေရဲ့ကျန်းရေးသူမိသားစုဆွေမျိုးသားချင်းတွေတက်ရောက်ဖို့ဖိတ်ကြားထားပါတယ်အဲ့ဒီနိုင်ငံတော်အခမ်းအနားကိုဒုသမ္မတဒေါက်တာစိုင်းမောင်ခန့်နဲ့ စစ်ဘက်နယ်ဘက်ကထိတ်တန့်အရာရှိကြီးတွေတက်ရောက်မယ်လို့ကြေညာထားပါတယ်အနယ်တီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အာဇာနည်နေ့အခမ်းအနားကိုရုံးချုပ်မှာပြုလုပ်ဖို့ရှိပြီးတော့ကြာဆုံးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးတွေအတွက်ရည်စူးပြီးဆုံးကပ်အမျှဝေမှာဖြစ်တယ်လို့မနေ့စေနာရီ30ခုနှစ်မိနစ်မှာအော်အော်ဆွဲအလေးပြုကြမှာဖြစ်ပါတယ်ဒါပြင်လွတ်လပ်ရေးခေါင်းဆောင်ဘုကျောင်းဆန်းရ နှစ်ကြောက်ရောက်တဲ့အာဇာနည်နဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ပြီးတော့ဂါရဝပြုမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအာဇာနည်နဲ့ဖိတ်ကြားရေးတာဝန်ခံအဖွဲ့ရဲ့ပြောဆိုချက်အရအာဇာနည်နဲ့ကိုတက်ရောက်ဂါရဝပြုကြမယ်အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်အရေးအတွက်ဟာအရင်နှစ်ကထက်တိတိတသားတိုးလာတယ်လို့ဆိုပါတယ်ဒီနေ့ရဲ့အထူးခြားဆုံးကတော့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတွေနဲ့အင်တာဗျူးတွေဒေါအောင်ဆတ်စုကြည်နဲ့အင်တာဗျူးတွေကိုနိုင်ငံပိုင်သတင်းမီဒီယာတွေကနေထည့်သွင်းဖော်ပြလာခဲ့ခြင်းပဲဖြစ်ပါတယ်
။နိုင်ဂျီးရီးယားသမ္မတမမ်မူဒူဟာဘူဟာရီဟာ၄ရက်ကြာဝါရှင်တန်ဒီစီခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ဒီခီးစဉ်တွင်သူဟာသမ္မတအမေရိကန်သမ္မတဘရက်ဥဘားမားနဲ့တွေ့ဆုံမှုရှိပါတယ်။တနင်္လာနေ့သမ္မတအင်ဂျီရောမှာသမ္မတဥဘားမားနဲ့နိုင်ဂျီးရီးယားခေါင်းဆောင်တို့တွေ့ဆုံရမှာအဓိကဖြစ်နိုင်တဲ့အကြောင်းအရာကတော့အစ္စလာမစ်အစွန်းရောက်ဘူကိုဟာရန်အဖွဲ့နဲ့ပတ်သက်တဲ့ကိစ္စဖြစ်လိမ့်မယ်လို့ခန့်မှန်းရပါတယ်။
ဂရင်းနိုင်ငံမှာကျွေးမီပြဿနာကြောင့်တရင်သုံးမှတ်ကြာပိတ်ထားခဲ့ရတဲ့ဘဏ်တွေကိုတနင်္လာနေ့မှာပြန်လည်ဖွင့်လှစ်တော့မှာဖြစ်ပါတယ်။ဒါပေမဲ့လည်းတနေ့ကိုအများဆုံးအမေရိကန်65ဒေါ်လာသာထုတ်ခွင့်ပြုမှာဖြစ်တယ်လို့နိုင်ငံသားကိုငွေကြေးလွှဲပြောင်းမှုတွေကိုလည်းဆက်လက်ထိန်းချုပ်ထားမှာဖြစ်ပါတယ
်
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမူဝေနဲ့မန္နန္ဒာချန်တို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ကချင်ဒေသကတိုက်ပွဲသတင်းကိုပြောပြကြပါမယ်။ကချင်ပြည်နယ်မြောက်ပိုင်းမလီယန်ဒေသကအစိုးရတပ်နဲ့ကချင် KIA တပ်တွေကြားတိုက်ပွဲကြောင့်ကချင်ဒုက္ခသည်တထောင်လောက်တောတောင်တွေတဲပိတ်မိနေပြီးတော့ကယ်ဆယ်ရေးအဖွဲ့တွေလည်းတွားရောက်ကူညီနိုင်ခြင်းမရှိသေးဘဲဖြစ်နေပါတယ်။အခုရပိုင်းအတွင်းဖြစ်ပေါ်နေတဲ့အစိုးရထိုးစစ်ကြောင့်မလီယန်တဝိုက်ရွာ၃ရွာကကချင်ဒုက္ခသည်တွေထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ကချင်ပြည်နယ်မြောက်ပိုင်းစွန်ဘရာဘုံမြို့နားလှူရှားနေတဲ့ KIA တပ်မဟာခွနစ်ကိုမလီယန်အခြေစိုက်မြမအစိုးရတပ်တွေကထိုးစစ်ဆင်လာတာကြောင့်မလီယန်လော့ဒ်မိုင်ယန်အပါအဝင်ရွာသုံးရွာကကချင်ဒေသခံတထောင်လောက်ဟာတောတောင်တွေထွက်ပြေးပုန်းအောင်နေရတယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့ဗဟိုကော်မတီဝင် ဦးတွဲဗီဇာက VOA ကိုပြောပါတယ
်အခုဒီတက်ပွဲဖြစ်တဲ့မလေးရာဆိုတော့သူတို့အပမာတက်ပြီးသတ်စကန်ရှိတယ်ပေါ့အဒီကယူရာတွေကအားလုံးအရှိကမ်းဘက်မှာထွက်ပြေးတယ်လို့ပြောကြတယ်ဒီကဟိုဘက်လေငါမိုင်လောက်ဝေးတဲ့ဒီဝါရှိတယ်အဲ့ဒီဝါတွေကလည်းအော်ဒီမီအရှိဘက်ကန်ကိုရင်ကိုနိုင်ပါတယ်မကိုရင်လည်းသူတို့တော့မှပုံနေမလားတော့မသိဘူးဆက်ပွဲဖြစ်တဲ့ဒီမလီယန်ယူဝါရဲ့နောက်လော့မိုင်လာဒီယူဝါရဲ့ဟိုအော်ဒီမီကန်ပေါ်မှာရှိတဲ့ယူဝါရဲ့တုံးရတော့သူတို့ဆက်ပြရမှာပဲထွန်ပတ်ဝန်းကျင်လို့ရှိနိုင်တယ်အင်ရှင်ကဆက်ပတ်ဝန်းကျင်လို့ရှိနိုင်တယ်
ကချင်ဒုက္ခသည်တွေအတွက်စားနပ်ရိတ်ခါပို့ပေးနိုင်ရည်လမ်းကြောင်းကိုအစိုးရတပ်တွေကသွားခွင့်ပေးမှာမဟုတ်တဲ့အတွက်ဒုက္ခသည်တွေတောထဲမှာပြိမိနေစေဖြစ်တယ်လို့ဦးတွဲဗီဇာကဆိုပါတယ
်အဝေးကအကူအညီပလာပေးဖို့တော့မလိုပါဘူးပြိမိနေတဲ့သဘောရှိပါတယ်အယုတ်ဒီမြစ်ကနဲ့ဟိုစစ်လည်းနဲ့သွားလို့ရပါတယ်ဒါနဲ့အစိုးရတပ်တို့အဲဒီလိုခွင့်ပြုမှာဖို့ပါဘူးအယုတ်ဒီမြစ်နဲ့ဆိုတော့မိုးတွင်းဆိုတော့အော်ရေရင်းနေတော့အဲ့ကိတော့တော့ရှိမဲ့ခင်ဗျ။ကိုငင်ဖို့ဆိုတော့စွမ်းနိုင်ကတိတာပြင်ပါပဲ။ဒုက္ခတဲ့ညှို့နေဖို့စွန်တော့တာတိုက်ပွဲမဖြစ်ဖို့ပဲ
။ဇူလိုင်လ15ရက်နေ့ကစာခဲ့တဲ့မြမအစုရတက်တည်းရဲ့မလီယန်ဒေတာထိုးစစ်ဟာမနေ့ကအတိဆက်ဖြစ်နေသေးပဲလို့ KIO ဘဟုကော်မတီဝင်ဦးတွဲဗီဇာကပြောပါရယ်
။ဒီအခုကကြီးကြေပြန်ဖြစ်တော့15ရက်9နာရီကနေပြန်စတယ်။သူတို့ကဖြစ်ချောင်းထူလာတယ်ထူလာတော့ဟိုဒီလေကိုကန်စစ်တိုက်ပွဲတခုဖြစ်တယ်ခင်ဗျ။အဲဒီမှာသူတို့ပြန်ဆက်သွားတယ်။15ရက်ကနေဖြစ်တယ်။အခုလည်းပဲဒီနေ့လည်းပဲတိုက်ပွဲ3ရက်ဖြစ်တယ်လို့သိရပါတယ
်။ကချင်ပြည်ပကအဖြေရှာရေးလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရကချင်ဒေသကလက်ရှိတိုက်ပွဲတွေကြောင့်မလီယန်၊လော့ဒ်မိုင်ယန်၊ဂျာရာယန်အင်တန်ဇွန်းနဲ့ဖုံအင်ယန်ကြီးရွာတွေကကျောင်းသူကျောင်းသားတွေဆရာဆရာမတွေအပါအဝင်ရွာသားစုစုပေါင်း1000လောက်စီပြေဒုက္ခတွေဖြစ်နေရတယ်လို့ဆိုပါရယ်ခင်ဗျာ
အစိုးရတက်တဲ့ KIA တိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ပြောပြသွားတာပါအခုတစ်ခါတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းပုဒ်ကိုပြောပြခြင်းပါတယ်လာမယ့်2015ရွေးကောက်ပွဲမှာ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကဥကိုကိုကြီးအပါဝင်ခေါင်းဆောင်တချို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးခံမယ်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကပြောလိုက်ပါတယ်ဒါပြင်တတိပုဂ္ဂလအမတ်ဒေါက်တာဒေါ်ညိုညိုသိန်းအပါဝင်တက်ကြွလှောက်ရှားသူတွေနဲ့နိုင်ငံရေးသမားတချို့လည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ထဲကိုဝင်ရောက်က2015ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ဖို့လှုပ်ဆောင်လာတာကိုတွေ့နေရပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းစဉ်အောက်ကနေဘယ်သူတွေပါဝင်လာကြမလဲဆိုတာကိုတော့ VOA မြန်မာပိုင်းကမေခါကသတင်းပေးပို့ထားပါတယ်ခင်ဗျာ
လာမယ့်2015ရွေးကောက်ပွဲမှာ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုဂျင်မီကပြောဆိုလိုက်ပါတယ်88ဘက်က18ဦးပါဝင်မှာဖြစ်ပေမဲ့ဒီထဲမှာကိုမင်းကိုနိုင်တဲ့ကိုဂျင်မီကတော့မပါဝင်ဘူးလို့88အဖွဲ့ကပြောပါတယ
်ဟိုတနေ့လာနေရတော့ကိုတို့အတိအကျပြောနိုင်မယ်အခုရေပူးရကတန်နိုင်ငံလုံးတိုင်းတာနဲ့အဆိုပြုရတာကရန်ကုန်ရုံးက6ရောက်နော်နယ်ရုံးခွဲတွေက6ရောက်အလုံးပေါင်း18ရောက်ရှိတယ်အဲ့တော့ NLD မြို့သားတုံးစီဖွဲ့ချုပ်ကနေပြီးတော့ဝင်ပြီးတော့ရွေးခံဖို့အတွက်အဆိုပြုကတင်လာတာကိုစောစောမင်းတို့မမီးမီးတို့ကိုကိုကြီးလည်းပါပါလိမ့်မယ်မင်းတော့ကိုပါနေထုံးပါပါလိမ့်မယ
်ဝင်ရေးခံမဲ့88ခေါင်းဆောင်ကိုကိုကြီးအနေနဲ့ခရီးလွန်နေတာကြောင့်တီချာသူစီကထုတ်ဖော်ပြောဆိုမှုကိုတော့မရသေးပါဘူး88ခေါင်းဆောင်ကိုမြအေးကတော့သူ့အနေနဲ့ကောက်ပွဲကိုမဝင်ဖြစ်ဘူးလို့ VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်ဗဟန်းမြို့နယ်ကလက်ရှိတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကလာမယ့်ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးကောက်ခံမှာဖြစ်ကြောင်းဗဟန်းမြို့နယ်ကိုယ်စားလှယ်ပြည်သူ့လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရွေးခံမှာဖြစ်တယ်လို့ VOA ကိုပြောပါတယ်သူမအနေနဲ့ဒီတစ်ခေါက်မှာအရွေးခံခဲ့ရပါကဥပဒေရေးနဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကိုဒီဇိုင်းမမတ်လှုပ်ဆောင်သွားမယ်လို့သူမကခုလိုပြောပါတယ
်ဒါကြောင့်လဲဆိုတော့အန်တီတိုင်းဒေသကြီးမှာရှိခဲ့စီရင်ကအားလုံးသိကြတဲ့အတိုင်းပဲအန်တီဘာတင်တင်ပေါ့နော်ဒါပြည်တော်စုနဲ့ဆိုင်နေပြည်တော်စုဥပဒေတွေနဲ့မမီမြုပ်ဘူးပြောရတယ်အဲ့တော့အန်တီတို့လေးနှစ်ခွဲသက်တမ်းတွင်မှာပြည်တော်စုအဆင့်တော်တော်များကိုကြည့်လိုက်တဲ့အခါမှာပေါ့နော်အန်တီတို့ခစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေတော်တော်များများကိုပယ်ဖျက်နိုင်ခြင်းမရှိသေးအောင်အန်တီတို့တွေ့ရတယ်ပေါ့နော်ဒါကြောင့်မလို့အန်တီအနေနဲ့ပြည်တော်စုကိုရောက်သွားတဲ့အခါမှာတိုက်ရိုက်သားကြီးဆိုးရတွေကိုကောင်းကောင်းမောင်းနှင်နိုင်မယ်ပေါ့နော်ပြည်တော်စုအဆင့်ဥပဒေတွေပြတ်တမ်းဖို့ကိုအန်တီ လုပ်မယ်လို့အတိစိတ်ကူးထားတယ်နော်တခါခက်စနစ်နဲ့မလျော်ညီတဲ့ပေါ့နော်မတရားတဲ့ဥပဒေကြီးအကုန်လုံးနဲ့ပြင်ဆင်ပယ်ဖျက်သွားဖို့အတိကြိုးစားမယ်ပေါ့နော်
Electronic ဥပဒေ video အဥပဒေတို့နဲ့နှိရှေလာများထောင်တန်းကြခံခဲ့ရတဲ့ blogger ကိုနေဖုံးလက်ကလည်းတင်ငန်းကျုံမြို့နယ်ကိုစားပြုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့သူကခုလိုပြောပါတယ်
တကယ်တော့ NLD ကနေကျွန်တော်ဒီတိုင်းဒေသလွတ်တော်အတွက်ကျွန်တော်ရှောက်ထားပါဒါတကယ်တမ်းဗမာဝင်တင်းတယ်ဆိုတော့တော့ဒါဘဟုအပြန်ချရမှာပေါ့နော်အဓိကတော့ဒါကျွန်တော်တို့ဒီလက်ရှိဒီ2015မှာကျွန်တော်တို့အန်ဒီကလည်းအခုပြောလိုက်ပြီလေရေကောက်ပွဲအောင်နိုင်ရေသူအောင်ဆက်ပြီးတော့လောက်ကြမယ်ဆိုတဲ့အနေအထားမျိုးပြောလိုက်တယ်ပထမဆုံးအနေနဲ့ရေကောက်ပွဲမှာအများစုပေါ့နော်မေဂျာဒီနိုင်ဖို့စိတ်အရန်အရေးကြီးမယ်လို့ထင်ပါတယ်အဲ့တော့အနိုင်ရတာထက်ပို့ပြီးတော့နောက်တစ်ခုအရေးကြီးတာကကျွန်တော်တို့အနိုင်ရပြီးရင်ရောကျွန်တော်တို့ဘာလို့ဘလောက်လုံးနိုင်မလဲပေါ့နော်အဲ့တော့တကယ်လည်းလုံးနိုင်တဲ့သူတွေလည်းကျွန်တော်တို့ပါဖို့လိုမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်လည်းအခုလက်ရှိအပြင်မှာလည်းလုပ်နေတာရှိတော့လေကျွန်တော်လုပ်နေတဲ့လုပ်တွေပို့ပြီးတော့ထိရောက်အောင်ဟဲ့နောက်ပြီးတော့ပါတီကိုလည်းစုံတစ်ခုအကျိုးပြုနိုင်အောင်ပေါ့
နာကိမုံတိုင်းတန်ခမ်းဒုက္ခတွေတွေကိုကူညီမှုဆန္နာပြမှုလောင်စာစီကြဆင်းရေးဆန္နာပြမှုတွေကြောင့်နှိရှေလာများထောင်တန်းကြခံခဲ့ရသူမန်နီမိုလိုင်းကလည်း2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးခံသွားမယ်လို့ VOA ကိုအတည်ပြုပြောဆိုထားပါတယ်2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ10ရက်နေ့မှာတနိုင်ငံလုံးမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်လက်ရှိချိန်ထိဘယ်ပါတီကမှပါတီကိုစားပြုလွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စရင်းကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူ
းဥက္ကုကိုကြီးပါဝင်88မျိုးဆက်ခေါင်းဆောင်တို့ရွေးကောက်ပွဲဝင်ဖို့လုပ်နေတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေမမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာသွားရရှင်များခင်ဗျာဒီကနေ့ဟာဆိုရင်ဖြစ်မြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေနိုင်ငံလွတ်လပ်ရေးအတွက်ကြိုးပမ်းရင်းအသက်ဆုံးသွားခဲ့တာ68နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်ဒါကြောင့်68နှစ်မြောက်အာဇာနည်နေ့အခမ်းအနားကိုအမတ်တရအဖြစ်နဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုထားတဲ့တည်သချင်းတစ်ပုဒ်ကိုထုတ်လင့်ပေးလိုက်ပါတယ်ခင်ဗျာကလန်တို့စူရောကြီးမေလာမြန်ရဲ့အလေးပြုပါတယ်ဆိုတဲ့တည်သချင်းနဲ့68နှစ်မြောက်အာဇာနည်နေ့ကိုဂုဏ်ပြုလိုက်ပါတယ် VOA မြန်မာပိုင်းကနေသတင်းတွေကိုမနက်9နာရီတိဆက်လက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့ပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မျက်မှောက်ရ30ချက်ကိုနားဆင်ရမှာပါကြောင်စိမ့်ထုတ်ယူမှုကြောင့်ဒေါ်လာကလေးကျွဲတထေးတွေပေါ်ထွက်လာသလိုစင်ရသာစေးသမားဥယျာဉ်တိုးပွားလာတာဟာကျင်းစာတင့်တယ်လို့ဖြစ်နေကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ကျင်းပင်းရဲ့ကျောက်စိမ့်မြေမှာအစိုးရတပ်မ66ရဲ့လက်အောက်ခံတပ်တွေနဲ့ KIA တိုင်းရင်း6တို့အကြားမကြာမီကတိုက်ပွဲဖြစ်ပွားတဲ့အတွက်အရသာအချို့ထိခိုက်ဒဏ်ရာရကြောင်းသိရှိရပါတယ်။ဘုံခွဲတိုက်ခိုက်ခံရတဲ့ကျောက်စိမ့်ကုမ္ပဏီလည်းရှိပါတယ်။ကုမ္ပဏီလုံခြုံရေးအပါအဝင်ကျောက်စိမ့်မြေမှာလက်နက်ကင်အဖွဲ့အစည်းအတော်များများရှိပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းကျောက်စိမ့်တူတို့မြေပြိုလို့တည်ဆုံသူတရာကျော်ရှိမယ်လို့ကမှတ်ပါတယ်။ဒေါ်လာ900ကျော်ရင်းရင်တသိန်းကျော်အမြတ်ရနိုင်တာမို့ကြောက်စိမ့်လုတ်တဲ့ကုမ္ပဏီ900ကျော်ရှိကြောင်းသိရပါတယ်။ဒါကြောင့်ကြောက်စိမ့်လုတ်ွက်ကိုလက်နက်နဲ့ကာကွယ်နေကြတာဖြစ်ပါတယ်။နာမည်ကြီးသလောက်ပွင့်လင်းမြင်သာမှုအလွန်နည်းတဲ့လုပ်ငန်းဖြစ်ပါတယ်။စ စစ်တပ်ရဲ့ဥပိုင်ကုမ္ပဏီဒေသခံတိုင်ရင်းနဲ့ခရိုနီကုမ္ပဏီတို့ပါဝင်နေတာမို့မြန်မာအစိုးရပါဝင်တဲ့ EITI ခေါ်တရားစတတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့လဲဘာမှတက်နိုင်ပုံမရပါဘူးဝတ်တပ်ဖွဲ့ကလည်းနာမည်အမျိုးမျိုးသုံးပြီးကြောက်စိမ့်လုပ်ငန်းမှာစီးပွားရှာနေပါတယ်နိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်ပွဲပြီးဖက်ဆက်လုပ်တဲ့ကြောက်စိမ့်လုပ်ငန်း300ကျော်ရှိတယ်လို့အရာဝတီသတင်းမှပေါ်ပြပါတယ
်ဖားကန့်ကြောက်စိမ့်မြေကလုတ်ကွက်အကောင်းဆုံးကိုရသူထဲမှာဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့ဇနီးဒေါ်ကြံကြံရဲ့သားတဦးပါဝင်နေပုံကိုရှေးမတ်မာတော့ဖ်ကဖေဖော်ဝါရီလ16ရက်နေ့ထုတ်အေယာဝတီသတင်းစာဆောင်မှာအသေးစိတ်ဖော်ပြထားပါတယ်။ကြောက်စိမ့်လုတ်ကွက်အကောင်းဆုံးနေရာကိုကြိုင်ကြောက်မြက်ကုမ္ပဏီကယူထားပါတယ်။ဒီကုမ္ပဏီရဲ့ညွှန်ကြားရေးမှုတွေထဲမှာကြိုင်ဆန်းရွှေဆိုသူပါဝင်ပါတယ်။နာမည်ကိုကြည့်တာနဲ့ဦးတန်းရွှေဒေါ်ကြံကြံတို့ရဲ့တာမှန်သိတာပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေကြီးဆိုတော့ကကြိုင်ကြောက်မြက်ကုမ္ပဏီဆိုပြီးကြောက်စိမ့်တွေကိုပြောင်ထုတ်နေရကစစ်အာဏာရှင်အနားယူသွားတဲ့အခါ Classic International ဆိုတဲ့အမည်ကိုပြောင်းလိုက်ပါတယ်။ဒါပေမဲ့ကြိုင်ဆန်းရွှေကိုပိုင်ရှင်အဖြစ်မှတ်ပုံတင်ထားတယ်လို့ဖော်ပြထားပါတယ်
။ကချင်ပြည်နယ်ကထွက်တဲ့ကြောက်စိမ့်အလုံးကြောင့်ရန်နာပြပွဲမှာသာရောင်းရမယ်လို့1995ကြောင့်ရန်ဥပဒေကပြဋ္ဌာန်းပြီးမဲ့မွန်ဂိုလန်ကယူနန်ကိုရောက်သွားကြတာများပါတယ်။မကြမီကနေပြည်တော်မှာ73ရက်ကျင်းပသွားတဲ့ကြောင်းမြေဂျန္နာအယောင်းပြပွဲမှာစုစုပေါင်းဒေါ်လာ1000ဘူးရောင်းရကြောင်းသိရပါတယ်။ဒါပေမဲ့ကြောင်းစိမ့်ထွက်တဲ့တံဘိုးကနှစ်စဉ်ဒေါ်လာ5000နဲ့1000ကျားမှာရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ KIA ကခွဲထွက်သူဘူမူကြီးလဆန်းအောင်ဝါအုပ်စုဟာကြောင်းစိမ့်မောင်ခိုလုပ်ငန်းမှာနာမည်ကြီးပါတယ်။1994အပြည့်အခရစေးလုပ်ပြီးတဲ့နောက်ပိုင်းမှာစက်ကရီယာပစ္စည်းသုံးပြီးထုတ်ယူတဲ့အတွက်ကျောက်စိမ့်လုပ်ငန်းကြီးထွားလာပြီးစစ်အာဏာရှင်အုပ်စုကလက်ဝကြီးအုပ်လာပါတယ
်14ရာစုလောက်ကတည်းကမြမကျောက်စိမ့်ကိုတရုတ်ကမျက်စိကျခဲ့တာယနေ့အထိဖြစ်ပါတယ်16ရာစုနှောင်းပိုင်းစင်ဖြူရှင်မင်းလက်ထက်တရုတ်မြန်မာနယ်ကြားစစ်ပွဲပြီးဆုံးသွားတာဟာယူနန်မြန်မာကုံတွယ်ရေးတိုးပွားစေတဲ့အကြောင်းရင်းဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးမြမကျောက်မြက်ယူနန်ကိုတင်ပို့ပြီးပိုးချီတပ်ထုအိုးခွက်နဲ့ရွှေငွေကိုတင်သွင်းပါတယ်အဲ့ဒီခက်ကကားလမ်းမရှိတဲ့အတွက်လာပေါ်မှာကုန်တင်ပြီးကုန်းချောင်းခီးချမ်းမှာယူနန်သားတွေကုန်သွယ်ကြပါတယ်။ကချင်ကိုကြောင်းမြက်ပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးမရှိပါဘူး။ဒါပေမဲ့အခုခေတ်မှာတော့ကြောက်စိမ့်စည်းကွက်အလွန်ကြီးမားလာပြီးဝင်ငွေများတာမို့ကြောက်စိမ့်မြေနဲ့နေဆက်ကိုချုပ်ကင်နိုင်ရေးဟာအလွန်အရေးကြီးနေပုံရပါတယ်
။တရုတ်စီးပွားရေးတိုးတက်လေလေကြောက်စိမ့်စည်းကောင်းလေလေမှုဝေလုအားများတဲ့ဈေးကွက်ဖြစ်နေပါတယ်။ဒါကြောင့်ကချင်ပြည်နယ်ကြောက်စိတ်မြေမှာစခွက်လူပြီးတိုက်ကြခိုက်ကြဘုံခွဲကြနဲ့အကျန်းဖက်တာတွေအများအလုံးလူဖြစ်ပွားနေပါလေ။ဗမာကြောက်စိတ်တင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပြီးမြန်တရုတ်ပြည်ကကြောက်ပြန်ဆိုင်နဲ့ပြတ်တိုက်တိုင်းမှာကြောက်စိတ်ရှိပါလေ။ရှင်ကျန်းပြည်နယ်မှာလည်းကြောက်စိတ်ထွက်ပြီးမြန်မာကြောက်စိတ်ကိုတန်ဖိုးအထားဆုံးဖြစ်ပါလေ။အထုတွေလည်းအများကြီးရှိပါလေ။စစ်အာဏာရှင်နဲ့ပလဲနံပါတ်တင်ပြီးဂရေဂရာကျွေးဝတဲ့တထေးကြီးဖြစ်လာသူ40ကျော်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်။တထေးဥယျာဉ်တိုးပွားသလိုစင်ဟသာဥယျာဉ်လည်းအမြဲတမ်းတိုးပွားနေပါတယ်။ကြောက်စိတ်လုပ်ငန်းကအလုံသမားအများအပြားဘိမ့်ဖြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါတယ်။ HIV ရောဂါဆိုအများဆုံးဖြစ်ပွားရာဒေသဖြစ်ပါတယ်။ကြောက်စိတ်ထုတ်လုပ်မှုကြောင့်မြန်မာပြည်မှာဆင်းရဲချမ်းသာကွဲပြားမှုပုံမနဲ့ဆိုင်လာပြီးဆေးဆွဲသူအလုံသမားဥယျာဉ်များလာတာမို့ကြောက်စိမ့်ကျင်စာများဖြစ်နေမလားလို့တွေးမိပါတယ်ခင်ဗျာ
။ Wong Khan season တစ်ဆက်တဲ့ပတ်စဉ်မျက်မှောက်ရေးအသုံးသက်ချက် season ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာ season ကိုတင်ဆက်ပေးမှာပါ။ဒေါ်လာလတန်းက season တင်ဆက်ထားပါတယ်ခင်ဗျာ။
ဒီတွင်ပါအင်္ဂလိပ်မြန်ကန်ဆာဂန္ဓာမှာအုတ်ထုတ်လို့ဒေဝရတဲ့ head ကိုခြေခံနဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
pass the hat
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက pass pass ကလက်ဆင့်ကံပီတာ the hat the hat ကအုတ်ထုတ်ဆိုတော့ဇဂဇွဟုန်ရဲ့ဓာတ်ရိုက်ဒေဝကတော့အုတ်ထုတ်ကိုလက်ဆင့်ကံပီတာပေါ့ဒီအသုံးဆင့်တဲ့လာတာကတော့ခရီးယံဖျားရှိခိုးကြောင့်တွေမှာဝိပုစုတောင်းပွဲတွေပြီးတခုခုတည်းအလှူခံမဲ့ဆိုရင်အလှူငွေကိုထည့်နိုင်ဖို့လွယ်လွယ်ကူကူပဲအုတ်ထုပ်ကိုတစ်ဖက်ကိုလှမ်းပြီး ဖလူငွေကိုအုတ်ထုတ်ထဲကိုထည့်ဖို့တဦးစီတဦးလက်ဆင့်ကမ်းပြီးတဲ့ကနေဆင်းသက်လာတဲ့ဒလိဖြစ်ပါတယ်။နေ့စဉ်တုံးမှာတော့ pass the hat လို့ဆိုရင်အလှူငွေကိုတတ်နိုင်သလောက်ထည့်ကြဖို့ကောက်ခံတာကိုဆလိုတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ Josh ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The office staffers passed the hat around to give the boss a nice retirement gift.
ယုံမှုရန်တွေကသူတို့ဆရာသမားပြင်ဆင်သွားတဲ့အတွက်လက်ဆောင်ကောင်းကောင်းလေးပေးနိုင်ဖို့အလှူငွေတက်နိုင်သလောက်ထည့်ကြဖို့ကိုကောက်ခံခဲ့တယ်လေလို့ဒီပဲရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The office staffers passed the hat around to give the boss a nice retirement gift.
ခုဆက်လက်ကြင်ပြပေးမယ် idiom အသုံးကတော့
eat one's hat
ဖြစ်ပါတယ်။စာလုံးပေါင်းက eat eat ကစားတာone apostrophe s once got to udiao ye hat head ka outhou so lo zuzu khun ye dai yai de be ka lo ko outhou ko ko pyan sa da bo outhou so ra tye to mwe chi plastic sa de ata rwe ni pyu lout tha da mo be du ga ma ko outhou ko ko pyan sa jin cha ma mho ba wu da chou nga outhou ko nga pyan sa pya me lo pyo de saka ha တခုခုကိုတေချာလွတ်လှလို့လောင်ကြီးစားကြီးပြောတဲ့စကားမျိုးဖြစ်ပါတယ်ကျမတို့မြန်မာမှအနည်းဆက်ဆုံးပြောရင်တော့ကိုလေပင်အဖြတ်ခံနေဆိုတဲ့လောင်ကြီးစားကြီးပြောလို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I told the guys the US women's team will win the World Cup or I'll eat my hat
အမေရိကန်မျိုးသမီးဘောလုံးအသင်းဟာကမ္ဘာဖလားပိုဆွဲမယ်နောက်ဆိုလို့ရှိရင်ကျွန်တော်လည်းဖြတ်ခံမယ်ဗျာလို့ကျွန်တော်မစ်ဆွေဒီကိုပြောခဲ့တယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I told the guys the US women's team will win the World Cup or I'll eat my hat.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
wear many hats.
ဖြစ်ပါတယ်။စာလုံးပေါင်းက wear wear က with တာအုတ်ထုတ်ဆိုတော့ဆောင်းထားတာ many many ကအများကြီးHTS hats ကအုတ်ထုတ်တွေဆိုတော့ဇဇခွန်ရဲ့ဓာတ်ရိုက်အသေးပဲကတော့အုတ်ထုတ်အများကြီးဝတ်ထားတာအုတ်ထုတ်အများကြီးဆောင်းထားတာပေါ့လူတူအနေနဲ့ခေါင်းတလုံးပဲရှိတဲ့အတွက်ကြောင့်အုတ်ထုတ်တလုံးပဲဆောင်းတာဖြစ်ပါတယ်ဒါပေမဲ့လို့အုတ်ထုတ်ဟာနေ့စဉ်ဘဝမှာယာဓုတာဝန်အမျိုးမျိုးကိုလိုက်ပြီးဝတ်စုံနဲ့အညီဆောင်းရတာမို့အုတ်ထုတ်များများဆောင်းရတယ်ဆိုတာကယာဓုတာဝန်အမျိုးမျိုးကိုယူထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်တနည်းတော့တာဝန်တွေအလုပ်တွေပြီနေတဲ့သဘောမျိုးလိုလဲဆိုနိုင်ပါလေတခါတည်းရန်ဟိုမှလည်းပါဒီမှလည်းပါအမျိုးမျိုးပါနေတာကိုလည်းညှို့ညွှန်တာဖြစ်ပါလေဥပမာတတိတွေဆိုရင်ကော်မတီကြီးတွေဖွင့်ဥက္ကဋ္ဌလည်းသူပဲဗန္ဓာတိန်လည်းသူပဲ CEO လည်းသူပဲစသဖြင့်တူတဲ့တာဝန်ယူထားတာဒါမှမဟုတ်ယာဓုအမျိုးမျိုးကိုယူထား ꩻ ထားတာမျိုးကိုဆိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
When she was Secretary of State, Hillary Clinton had to wear many hats.
Hillary Clinton ကနိုင်ငံကြီးဝန်ကြီးဘဝတုန်းကသူ့အနေနဲ့တာဝန်တွေအများကြီးယူရတယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ When she was Secretary of State, Hillary Clinton had to wear many hats.
ဒီတွင်ပါ hat ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
eat one's hat.Pass the hat, wear many hats.
တို့ဖြစ်ကြပါလေ။နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာအတန်းစီစဉ်တင်ဆက်တဲ့ပတ်စဉ်အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့စနေညတိုင်းရိုက်လေလံစီစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေဇူလိုင်16ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးကိုမနက်9:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32 40 50အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့စနေညတိုက်ရိုက်လေလိုင်းအစည်းအဝေးဖြစ်ပါတယ်။မနေ့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဒီစနေညတိုက်ရိုက်လေလိုင်းအစည်းအဝေးကိုနားမစင်လိုက်ရတဲ့သူတွေအတွက်တစ်ခါပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါတယ်။ကိုသားညုံကဆွေးနွေးတင်ဆက်ပြီးတော့ထုတ်လို့သူမဆုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ။စနေညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲ၊လာမယ့်ရွေးကောက်ပွဲနဲ့ဆိုင်ပါတယ်။အခုဒီ2015ရွေးကောက်ပွဲဟာဆိုလို့ရှိရင်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာအယက်သားအစိုးရအနေနဲ့စပြီးတော့ရွေးကောက်ပွဲကိုပြန်လည်လုပ်ပြလိုက်တဲ့အခြေအနေလို့ပြောရမှာပါ။ပြီးခဲ့တဲ့2010ရွေးကောက်ပွဲကတော့စစ်ဆေးရနေပြီးတော့ဥဆောင်ပြီးတော့ကျင်းပပြီးခဲ့တာပါ။အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့အမြင်သဘောထားကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်။2010ရွေးကောက်ပွဲကတော့အစိုးရစစ်ဆေးရကနေဥဆောင်ကျင်းပပြီးခဲ့တဲ့အတွက်ကြောင့်မလို့အဲ့ချိန်ကာလမှာတော့အဓိကဒီအာဏာရကြံ့ခိုင်ရေးပါတီကအဓိကလို့ရှင်ပြိုင်ခဲ့တဲ့နိုင်ငံရေးပါတီကြီးဖြစ်ပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာထူးခြားချက်ရှိပါတယ်။ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီတိုက်ခိုက်အင်အားကြီးအနေနဲ့ထိတ်တဲရင်ဆိုင်ရမယ်သဘောရှိနေပါတယ်။တစ်ချိန်တည်းမှာပဲခြားတိုင်းသားပါတီတွေကလည်းအင်အားကောင်းနဲ့ပေါ်ထွက်လာတာတွေ့ရပါတယ်။အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုကဘယ်လိုများသဘောထားလဲ၊ဘယ်လောက်ထိယုံကြည်အားထားမှုရှိလဲဒီကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဆရာကြီးသခင်ကိုရောမိုင်းညီညာရေးကွန်ရက်ကဦးထွန်းဝင်းငိမ့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့သတင်းသမားဖြစ်ပါတယ်ခေရနတ်ဒီဒရင်ချာနယ်ရဲ့အီဒါတောင်ငန်းအီဒါဖြစ်တဲ့ကိုပြည်သွင်းနိုင်ဖြစ်ပါတယ်။နှစ်ဦးစလုံးကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးကိုထွန်းဝင်းငိမ့်ကိုဖိတ်ခေါ်ချင်ပါတယ်။ကိုထွန်းဝင်းငိမ့်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်။
ဟုတ်ကဲ့ကိုထွန်းဝင်းငိမ့်ကျွန်တော်ခုနကပြောလိုပါပဲဒီ2015ရွေးကောက်ပွဲဟာပြောရမယ်ဆိုရင်တော့ဒီ20ကြာကြာ230နီးပါးဒီစစ်ဆွေးရနောက်ပိုင်းမှာစစ်ဆွေးရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းမှာရတားလို့အမိခံတဲ့အဆွေးရနေပြီးတော့လုပ်ခဲ့တဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါလိမ့်မယ်။အဲ့တော့ပြည်သူလူထုရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်ချက်ပေါ့ဟုတ်ဟိုမျှော်လင့်ချက်ဘယ်လောက်ထိရှိရလို့ကိုထွန်းဝင်းငိမ့်တွေ့ရပါလဲမြင်ရပါလဲ
ဟုတ်ကဲ့ခင်ဗျဒီအခုကျင်းပမယ်2015ရွေးကောက်ပွဲအပေါ်မှာပြည်သူလူထုရဲ့မျှော်လင့်ချက်ဆိုတာကကျွန်တော်မြင်ရတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာနဲ့အဓိကဆက်စပ်ခဲ့တယ်လို့ကျွန်တော်မြင်တယ်ပေါ့ဗျာနောက်တစ်ခုဆက်စပ်နေတာကတော့ဒီတနင်္ဂနွေလုံးအကြက်ကြက်ရစဲကြီးနေနေပေါ့နော်အဲ့လိုကိစ္စရပ်တွေနဲ့လည်းဆက်ဆက်ပြီးတော့အဲ့ဒီလိုကိစ္စရပ်တွေကိုဘလောက်ဒီအကောင့်ထဲဖွင့်နိုင်ခဲ့တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အခုကျင်းပမဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလားတရားမျှတမှုမရှိနိုင်ဘူးလားဆိုတော့ဒုက္ခအဲ့လိုအကဲဖြတ်တယ်လို့ကျွန်တော်မြင်တယ်ခင်ဗျဟု
တ်ကဲ့ကိုထွန်းဝင်းကြီးပြောသွားတဲ့အချက်နှစ်ချက်အဓိကအဖြစ်2008ဖွဲ့စည်းပုံပြင်ဆင်ရေးဒုတိယပြည်ရင်းညီညာရေးနှစ်ချက်လုံးကပြောရမယ်ဆိုရင်ပြီးခဲ့တဲ့ဒီဦးသိန်းစိန်ဆိုရဲဦးဆောင်တဲ့အစိုးရလက်ထက်မှာပြီးပြည့်စုံအောင်အခုချိန်ထိမလုပ်နိုင်သေးပါဘူးဆိုတော့ကလူလူအနေနဲ့ခုနကကုထုံးကြီးပြောလို့အမြင်ကဒီလာမယ့်ရွက်ောက်ပွဲပေါ်အမြင်ကဘယ်လိုရှိနိုင်လဲ
ဟုတ်ကဲ့ဗျာအဲ့ဒီမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီလူလူနေနာကတော့ဒီဥပဒေရေးရာစက်ပနာတက်တက်မဟုတ်ဘူးလို့နေနယ်လို့ကျွန်တော်ထင်တယ်ဒီကိစ္စကိုအချက်တည်းဆိုတာနိုင်ငံရေးတက်နာတွေကိုဘလောက်ဖြည့်ရှင်းနိုင်တယ်လဲဆိုတော့အပေါ်မှာလူလူကအကဲဖြတ်နေတာဖြစ်တယ်။ဥပမာကျွန်တော်အလုပ်သမားကိစ္စတွေလေသမားကိစ္စတွေအဲ့ဒီလိုတက်နာတွေကလည်းတကယ်တော့နိုင်ငံရေးတက်နာတွေပဲကြာ။မတိုင်းရင်းသားပေါ့နော်။အဲ့ဒီတက်နာတွေကိုအဲ့ဒီအချက်တည်းတွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေကဘလောက်အမှန်ကန်ချက်ရှိရှိနဲ့ဖြည့်ရှင်းပေးနိုင်တယ်လဲဆိုတော့အပေါ်မှာဒီပြည်သူလူထုကခုလာမဲ့ရွေးကောက်ပွဲကိုဘယ်လောက်ဒီတရားမျှတကြလဲဆိုတာအကဲဖြတ်ကြမှာဖြစ်တယ်ပေါ့ဗျာ
ဟုတ်ကဲ့
ဒီအချိန်ဒီအကြည့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကျင်းဆိုတာကလွတ်တော်ထဲမှာရှိနေတဲ့ကျွန်တော်တို့ဒီစစ်တပ်ရွေးချယ်တင်မြောက်ခံရတာမဟုတ်တဲ့ဒီစစ်တပ်ကိုယ်စားလှယ်တွေရဲ့သူတို့ရဲ့တက်ရွက်မှုကြောင့်ပေါ့ဖွဲ့စည်းပုံအခြေခံဥပဒေကျင်းစင်ရတာဒီနေ့ပြည်သူလူထုကြားထဲမှာစိတ်ကျက်စရာဖြစ်နေကြုံတွေ့ခဲ့ရတယ်အဲ့ဒီအတွက်ဒီကောက်ပွဲပေါ်မှာပြောလေးချက်ကလည်းအားမင်းနိုင်တယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းမေးချင်ပါတယ်အခုဒီလာမယ့်ရွေးကောက်ပွဲကနေပြီးတော့လူလူကသူတို့တောင်းတလူလာတဲ့ပါတီသူတို့တောင်းတတဲ့ခေါင်းဆောင်တွေပေါ်လာမယ်လို့ရောကိုထွန်းဝင်းကြီးရဲ့အမြင်သိချင်ပါတယ်လူလူလူလာတဲ့ခေါင်းဆောင်တွေတကယ်ပေါ်လာပါမလား။နေရာရပါမလားအာဏာရပါမလား
။ဟုတ်ကဲ့အခုဒီရွေးကောက်ပွဲမှာကတော့ဒ တကယ်တမ်းဆိုလို့ရှိရင်လူလူဟာသူတို့မျောလင့်ထားတဲ့ကောင်းဆောင်ပေါ့နော်အဲ့ဒီသူ့ကိုထောက်ခံဖို့အတွက်လူလူစိတ်ထဲမှာတော့ရှိနေမှာပါအဲ့နောက်တစ်ခုကပြည်သူလူလူကသူ့ရဲ့အကျိုးကိုတကယ်တည်ဖို့တဲ့လူကိုတော့တကယ်ရွေးချယ်မှာပါအဲ့ဒီလိုလူမျိုးကိုရွေးချယ်ခွင့်ရဖို့ကဒီနေ့ပြင်ဆင်ထားတဲ့နိုင်ငံရေးအခင်းကျင်းတွေထဲမှာအတော်ကိုရွေးချယ်ဖို့ကအခက်အခဲတွေအများကြီးကြုံရနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီကြုံရတဲ့အခက်အခဲတွေကိုကျော်လွှားဖို့ကအဲ့တက်ဆိုင်ရာအဖွဲ့အစည်းတွေတက်ဆိုင်ရာခေါင်းဆောင်တွေကအတော်ကြီးကိုတိမ်နေလို့သူတို့ကအားကြီးမှန်တဲ့ဟိုဖြတ်တန်းရမယ်လို့ကျွန်တော်ထင်တယ်။လူတို့ကတော့တကယ်လူတို့အကျိုးကိုဆောင်ရွက်နေတဲ့သူတို့ကိုတော့သူတို့ဘဝတွေထဲကနေမှသူတို့ဟာစိုက်ကြည့်ပြီးတော့ရွေးချယ်တာဖြစ်တဲ့အတွက်အဲ့ဒီကျင်းလို့မမနိုင်ပါဘူး။လေသမားဆိုတာကတော့လေကွက်ထင်းရနေသူလန့်ကြည့်ပါလေ။သူ့လေတိမ့်ခံထားရဲ့အဲ့လိုလူတော့သူရွေးချယ်မှာမဟုတ်ဘူး။အလူသမားဆိုတာလေတစ်နှစ်သူ့ရဲ့လောကလာစားဈေးကိုပြတ်ထန်းနေတဲ့အချိန်မျိုးပေါ်ကနေသူဟာအထုပ်သူလူငန်းကားကိုကြည့်မယ်။ဒါလုပ်ငန်းရှင်တွေကိုကြည့်မယ်။လုပ်ငန်းရှင်တွေကိုဘယ်သူကစံပိုးနေလဲ။သူတို့ဘယ်သူကဖိနှိပ်နေလဲဆိုတာသူတို့ကသူတို့ဘဝတွေရဲ့လေရွေးချယ်မှာအဲ့ဒီလိုဖြစ်တဲ့အတွက်သူတို့ရဲ့ဒီလူတို့ရဲ့ရွေးချယ်မှုကမမနိုင်ဘူးပေါ့နော်အဲ့မမနိုင်မှုကအဲ့လိုခေါင်းဆောင်မျိုးကိုရရှိလာဖို့အတွက်လူတို့ကသူတို့စိတ်ထဲမှာတော့ရှိသေးတာပါအဲ့လိုခေါင်းဆောင်မှုကိုတော့လူတို့ကဟိုပြင်ကြပြင်လာလို့ယူကြည့်ပါလေ
ဟုတ်ကဲ့ခင်ဗျကိုထွန်းဝင်းငယ်လေးလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူကျွန်တော်ဖိတ်ခေါ်ချင်ပါလေကိုပြည်သွင်းနိုင်ကြားပါလားခင်ဗျာကိုပြည်သွင်းနိုင်ကတော့ဒီခေတ်ရက်မဂ္ဂဇင်းရဲ့တောင်းငန်အေးတာဖြစ်ပါလေကိုပြည်သွင်းနိုင်ခုနကျွန်တော်မိကုန်းနဲ့ကိုထွန်းငယ်ကိုမိခဲ့တဲ့မိကုန်းပါပဲအခုလာမဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်ကဘယ်လိုများမြင်ရပါလဲခင်ဗျာ
လူလူရဲ့မျှော်လင့်ချက်ကတော့သူတို့ဖြစ်ချင်တာတွေဖြစ်လာနိုင်မှမလားဆိုတဲ့တံတရားရှိနေပါတယ်2010နဲ့19လို့ရှိရင်တော့2015ရွေးကောက်ပွဲလူတွေကပုံမှန်ပြီးတော့စိတ်ဝင်စားတာကိုတွေ့ရတယ်။ဒါပေမဲ့သူတို့ကမကုန်မရဖြစ်နေကြတယ်။ဒီ2015ရွေးကောက်ပွဲမှာသူတို့မဲပေးလိုက်လို့ကောသူတို့မျှော်လင့်နေတဲ့အပြောင်းအလဲတွေကိုရနိုင်မှမလားဆိုတာကိုတော်လေးတံတရားရှိတယ်။စစကကိုထုံးဝင်းချင်းပြောသလိုပါပဲ2008ဖွဲ့စည်းပုံမပြည့်စင်နိုင်မဲ့လည်းကျွန်တော်တို့ဆက်သွားမယ်ဆိုလို့ရှိရင်ဒီလူတို့ကရွေးချယ်ခြင်းနဲ့ကိုယ်စလေပီပီလူဖြစ်စေခြင်းနဲ့ခေါင်းဆောင်ပီပီလူဖြစ်စေခြင်းနဲ့အစိုးရမျိုးဖြစ်လာပါမလားဆိုတာကိုပီပီကတော်တော်လေးကိုဒီပေါ်မှာစိတ်ကြည့်နေတယ်တန်တရားရှိနေတယ်ဒါကြောင့်မို့လို့ပီပီလူအနေနဲ့က2012လောက်တော့စိတ်မိတ်ဆာမှုမရှိဘူး2012ကြာပြည့်ရေးဘက်ပေါ်ရတော့ပီပီလူကပူပြီးတော့စိတ်မိတ်ဆာတယ်ပူပြီးတော့လည်းတက်တက်ကြွကြွရှိကြတယ်လောလောဆယ်အနေထားမှာတော့ကျွန်တော်တို့လူရဲ့တဘာဝအတိုင်းနဲ့နည်းနည်းဝေးနေသေးလို့လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကဆော့ဆော့ရလို့ဒီကျွန်တော်တို့နောက်ဆုံးပြတ်တော်ထဲမှာ436ကိုမဲခွဲလိုက်တဲ့အခါမှာ NLD ပါတီနဲ့တကွဒီဒီမိုကရေစီအားစုတွေကလိုလားတဲ့ကိစ္စတွေရှုံးသွားတယ်အဲ့ဒီခါတော့အဲ့ဒီဟာတွေကြည့်ပြီးတော့ဒီဖွဲ့စည်းပုံရင်းမပြင်းဘူးဆိုလို့ရှိရင်ငါတို့ရွေးချယ်ပြီးလိုက်တဲ့ကိုယ်စားလှယ်တွေဟာငါတို့မျှော်လင့်ချက်တွေထော်ဆောင်ပေးနိုင်မှာမလားဆိုတဲ့တံတရားရှိလာတာကိုသိရပါတယ်ဒါကြောင့်မို့လို့ပြည်သူလူထုက2010တဲ့ပို့ပြီးတော့တက်ကြွရတယ်လို့ပြောနိုင်ပြီမယ်လို့2012လို့စိတ်လှုပ်ရှားမှုမျိုး2012လို့တက်ကြွမှုမျိုးတော့မတွေ့ရပါဘူးက
ြဟုတ်ကဲ့အဲ့ဒါကျွန်တော်အဲ့ဒါလည်းတပြိုင်တည်းနဲ့မေးချင်တာပါ2012ကတော့နေရာအနေချင်းမှုလို့တမျိုးပေါ့လေ2010လုံးကပြောမယ်ဆိုရင်လူလူမှာတိတ်ရွေးချယ်ခွင့်မရှိပါဘူးခုနပြောလို့အာဏာရေးကြံ့ခိုင်ရေးပါတီရှိမယ်နောက်တခြားပါတီငယ်တွေရှိမယ်တိုင်းသားပါတီချို့ရှိမယ်ဒါပေမဲ့ဒီတစ်ခေါက်မှာတော့ထူးခြားခြားအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေရာပြည့်နေပါဒီအနာရပါတီနဲ့ရှင်ပြန်ရမယ်နေသားရှိပါတယ်လူထုမှာပို့ပြီးတော့ရွေးချယ်ခွင့်များလာတယ်လို့ပေါ့သူတို့မှာခံစားချက်ရှိပါလားကိုပြည်သူနိုင်ငံအမြင်ရောဘယ်လိုရှိပါလဲ
လူထုအနေနဲ့တော့ကိုယ်စားလှယ်တွေကိုပို့ပြီးရွေးချယ်နေလာတဲ့အခွင့်အလမ်းတော့ရှိပါတယ်အဲ့ဒီမှာဆော့ဆော့ကပြောတယ်လို့ပဲကျွန်တော်ပြောတင်တာနဲ့ချက်ရှိပါတယ်2010ရွေးကောက်ပွဲတော့ကြားတဲ့အခါကျတော့ NLD မပါဝင်နိုင်အောင်စေယုတ်ချုပ်ရေးအဖွဲ့ကပေါ့စေယုတ်ချုပ်ရဖန်တီးထားတယ်ဖန်တီးထားပြီးစေယုတ်ချုပ်ရေးအောက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဖြစ်တယ်2010မှာအားလုံးသိကြတဲ့အတိုင်းကျူပင်မဲတွေနဲ့အနိုင်ရအောင်လုပ်ခဲ့တယ်။2010ယူကောက်ပွဲရဲ့အရှုံးနိုင်အဆုံးပြတ်ကကျူပင်မဲတွေကနေပြီးတော့ပြီးခဲ့တယ်ပေါ့။ကျူပင်မဲကအဆုံးပြတ်ပြီးခဲ့တယ်။အဲအခုကျွန်တော်တို့2015ခုမှာလည်းဘာလို့တွားပြီးမတန်တရားရှိစီရတွေ့ရတယ်လဲဆိုတဲ့အခါကျတော့မဲစင်းင်းပေါ့။အခုဆိုလို့ရှိရင်မဲစင်းင်းမပြည့်စုံဘူး၊မှားယွင်းမှုတွေတနိုင်ငံလုံးတိုင်းတန်နဲ့ဖြစ်နေတယ်။အဲတော့ဒီမဲစင်းင်းဟာ2015ယူကောက်ပွဲမတိုင်ခင်မှန်မှန်ကန်ကန်မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီကသူတို့ရွေးချယ်တဲ့ကိုယ်စားလှယ်တွေရွေးချယ်လို့
အခွင့်အလမ်းရှိပါမလားမှန်မှန်ကန်ကန်ရွေးချယ်နိုင်ပါမလားဆိုတဲ့ပြဿနာရှိလာပါတယ်ဒါကြောင့်မို့လို့2015ရွေးကောက်ပွဲဘလောက် free and fair ဖြစ်မလဲပေါ့အဲ့ဒါအရေးကြီးပါတယ်ဒါတစ်ချက်ပါနောက်တစ်ခုကတော့ဆော့ဆော့ကကျွန်တော်တို့ပြောတဲ့ဒီဖွဲ့စည်းပုံပါပဲဒီကတော့ရွေးချယ်နိုင်တဲ့ရွေးချယ်လိုက်ပြီးသို့တော်လွတ်တော်တဲ့25ရာခိုင်နှုန်းတော့တတ်မတော်တာကုသလေတွေရှိနေတယ်ကျွန်တော်ပြောချင်တာကအဲ့ဒီတတ်မတော်တာကုသလေတွေဒီအပြင်စစ်တပ်ကတော့မတူဘူးဆိုလို့ရှိရင်ဘာမှဖြစ်လာဖို့အကြောင်းမရှိဘူး။ဒီလူတို့ကဘလို့ပုံကူပဲရွေးချယ်ပြီးလိုက်ရွေးချယ်ပြီးလိုက်။အဲ့ဒီခေါင်းဆောင်တယောက်သမရဖြစ်ဖို့ဒီလူတို့ကြိုက်တဲ့အဖွဲ့အစည်းဆိုရဖြစ်ဖို့ဆိုတော့စစ်တပ်ရဲ့သဘောတူညီလိုအပ်ပါတယ်။ဒါကြောင့်မို့လို့ဒီလူတို့အနေနဲ့ရွေးချယ်ခွင့်တွေပူရလာပြီမယ်လို့အချက်နဲ့ချက်ပေါ်မှာမူတည်ပါတယ်။တစ်ကားကမဲစင်းပြဿနာပါဝင်2015ရွေးကောက်ပွဲဟာအဖရီယန်ဖေဖြစ်ပါမလားမျက်မျက်တတ်ဖြစ်ပါမလားတရားမျှတမှုရှိပါမလားဒါကတစ်ချက်ပါနောက်တစ်ခုကတော့ပီပီလူတို့ကရွေးချယ်ခြင်းပိုးလာတယ်ဆိုရင်2008ဖွဲ့စည်းပုံကြီးမပြောင်းနိုင်တဲ့ရွေးကတော့ပီပီလူတို့ရဲ့ရွေးချယ်မှုကအကန့်အသတ်နဲ့သာရှိနေတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်လည်းမေးချင်ပါတယ်ကူပီသွင်းနိုင်ကိုပဲနိုင်ငံရေးပါတီနဲ့ပတ်သက်လို့လူလူရဲ့အမြင်မှာပြောရမယ်ဆိုရင်အခုကြန့်ခန့်ရေးပါတီအာဏာရကြန့်ခန့်ရေးပါတီနဲ့ပတ်သက်ပြီးတော့သတင်းတွေအမျိုးမျိုးထွက်နေပါတယ်သမရနဲ့ပါတီတွေဂျာပါတီဂျာမှာသဘောမမျှမှုတွေရှိတယ်လို့သမရကနေသမရနဲ့ဒီအစိုးရအဖွဲ့တချို့ကနေပြီးတော့တတိပုဂ္ဂလပုံစံမျိုးနဲ့ဝင်ရွေးခံလို့အဲ့တော့ကြန့်ခန့်ရေးပါတီမှာလည်းနည်းနည်းလေးတဲ့ရင်းညာမျိုးမျိုးဖြစ်နေပါတယ်တစ်ဖက်တခြားတစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်း2012ရွေးကောက်ပွဲဝင်တော့ကဖွဲ့စည်းပုံပြင်ရေးတို့တရားဥပဒေစိုးမိုးရေးတို့သူတို့ကြွေးကြော်ပြီးတော့အော်လာခဲ့ပေမဲ့တစုံတရာမလုံနိုင်ခဲ့တဲ့အပေါ်မှာလည်းဝေဖန်ခံရပါတယ်ဒီပေါ်မှာလူလူဘက်ကတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်လို့သဘောထားအပြောင်းလဲများရှိပါလား
ဒီကတော့ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲဟာမျက်မျက်တတ်တတ်ဖြစ်မယ် free and fair ဖြစ်မယ်ဆိုလို့ရှိရင်ပြည်သူလူကကျွန်တော်ထင်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပေးအောင်မှာပါမြန်မာဒီမိုကရေစီဖွဲ့ချုပ်ကဒီဘူကအချင်းပြောမယ်ဆိုလို့ချင်းလာမယ့်2015ရွေးကောက်ပွဲမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကအနိုင်ရအောင်မှာပါသို့တော့အစိုးရဖွဲ့နိုင်လောက်တဲ့အရေးတွေရမရဆိုတာကတော့ကျွန်တော်တို့ဟိုလေးကုန်းထုတ်เสียဖြစ်ပါတယ်ဒီဘူကတဘောကတော့နိုင်အောင်မှာပ
ါ
သို့တော့လေဒါဆိုလို့ရှိရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့နောက်ဆုံး chance ပါဘာလို့လဲဆိုတော့ကျွန်တော်တို့90ရွေးကောက်ပွဲတော့ကလည်းတူတူတူကအပြတ်အသတ်ရွေးချယ်တည်အောင်ပြီးခဲ့ပါတယ်။သို့တော့ဒီနေ့ပြင်စီအားလုံးပြည့်တဲ့အတိုင်းဖြစ်ဖြစ်ခဲ့တာအခြေဆိုးရဲ့စီးနိုင်မှုတွေကြားမှာအလူးလဲခံခဲ့ရပြီးတော့တူတူတူလိုချင်တဲ့ဒီမိုကရေစီရရှိအောင်စွမ်းဆောင်ပေးနိုင်သေးပါဘူး။နောက်တစ်ခုကလည်းကျွန်တော်တို့2012မှာဒီကြားပြရွေးကောက်ပွဲမှာပေးထားတဲ့ဂတိသုံးခုပေါ့တရားဥပဒေစိုးမိုးရေးဒီရင်းငင်းငန်းရေးနဲ့အဲဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဒီသုံးချက်လုံးဟာလည်းပြန်သုံးသပ်ကြည့်တဲ့အခါမှာကျွန်တော်တို့ဟာအတူတူရောဆောင်ရွက်နိုင်ခဲ့တယ်ဆိုတာမျိုးမတွေ့ရပါဘူး။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်စံခံရေးပါတီနဲ့ပတ်သက်လာရင်တော့ဒီနှစ်ပါတီမှာဆိုလို့ရှိရင်ပြည်သူလူထုကကြေကြပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုထောက်ခံမယ်ပြီးဝပေးအောင်မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ကိုပြည်သူနဲ့ရောကိုထုံးငင်းရောလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်သရော့ရှင်တွေဘက်ကိုလှည့်ပေးချင်ပါလေ။သရော့ရှင်တွေတက်ကအခုအရင်ဆုံးကိုဦးဆန်းဝင်းမကွေးမြို့ကပါတယ်။ဦးဆန်းဝင်းကြားပါလားခင်ဗျာ
။
ဟုတ်ကဲ့ဦးဆန်းဝင်းရဲ့သဘောထားအမြင်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သိချင်ပါလေ။
ဟုတ်ကဲ့ကျွန်တော်ပြောမှာစဉ်းစားကဟိုဟိုမယုံဘူးကွာတို့တို့လေအခုလက်ရှိတက်ပြီမယုံဘူးမယုံဘာလို့မယုံလဲဆိုတော့မယုံနိုင်ကြအကြောင်းတွေအများကြီးရှိနေတယ်ကွာအဲ့ဒါကြတော့အခုလက်ရှိကျွန်တော်အမြင်မှာတော့ဒေါန်သက်ကိုပါဦးကြမဲပြနေပါတော့တော့ဘာဥွင့်ပြင်ပြောခဲ့တယ်လို့ပေါ့နော်ချောင်းနဲ့ပြီးရင်မဲရတော့အပြည့်ဝရတယ်ကွာဒါမျိုးအဲ့ဒီပြီးရင်မဲလို့အခုလက်နဲ့ပြီးရင်မဲတို့ဘယ်လိုလုပ်ကြမလဲအဲ့တော့ဘာလို့တန်ပြီးရဖြစ်နေလဲဆိုကြအခုမင်းစင်းကိစ္စဒီမှာမြန်မာနိုင်ငံတို့ရတန်50ပဲရှိတယ်ကြအဲ့ဒါလေးကိုပဲဟိုဒီမင်းစင်းလေးကိုပဲဒီဒီပြင်ဟုတ်တယ်တို့အိန္ဒိယလိုနဲ့ရှင်းမယ်ဆိုမြန်မာနိုင်ငံလူရေတန်း50ကဘာမှပြောပတ်လို့တဲ့ဟာလို့မဟုတ်ပါဘူးအဲ့ဆက်လေးတော့မှမအရင်မားထားတယ်ဆိုကြမားတင်တယ်မားတော့လက်ခံနိုင်မယ်လို့ဟုတ်ကြလားအလုံးစုံကြီးမားထားဆိုကြတော့အဲ့ဒီပုံမှာလည်းတောင်းပြရလို့ရှိတယ်ကြာအဲ့ဆက်တော့ဒီဟုတ်ကြလားကျွန်တော်ပြောလို့ဒီလက်ရှိလာမယ့်ရွေးကောက်ပွဲရှင်လို့ဆိုတော့ကျွန်တော်မရှင်းဘူးဒါပေမဲ့လို့လူတို့ကတော့ဒေါ်စန်းစုကြည်တို့ကပေးကြမှာပဲကြာအကုန်လုံးကလေအားရပါရပေးကြမှာပဲအဲအားရပါပြီးတော့ဒါပေမဲ့ပေးတဲ့ဟာတွေကိုကျွန်တော်ဒီအဲ့လိုခုနကပြောလို့ဒီကလေးတွေချက်ဘယ်လိုလုပ်ကြမလဲဆိုတဲ့အရေးအပေါ်မှာကျွန်တော်တော်တော်လေးကိုတတိထားပြီးတော့ကြည့်ရမယ်ကြာအဲ့ဒါကိုလေ
ဦးစံဝင်းကကိုပေးမဲ့မဲကတကယ်တမ်းရလက်ကအမှန်မှန်ကန်ကန်ဖြစ်ပါမလားဆိုတဲ့တန်တရားဖြစ်နေတယ်ပေါ့အဲ့တော့မဲပေးမလား
ဟုတ်ကဲ့ကျွန်တော်တော့ MVP ပေးမှာပါကျွန်တော်ကလေ
ဟုတ်ကဲ့ဦးစံဝင်းကျေးဇူးပါကျွန်တော်နောက်ထပ်သရရှိတူကိုဖိတ်ခေါ်ခြင်းလို့ပါအာမောင်တက်တနဆိုတာအမေရိကန်ပြည်တော်စုကပါမောင်တက်တနကြားပါလားခင်ဗျာ
ဟာကြားပါတယ်ခင်ဗျာ
ဟုတ်ကဲ့မောင်တက်တနရဲ့အမြင်လည်းသိကြပါတယ်ခင်ဗျာ
အာဟုတ်ကဲ့အခုကဒီ2015ယူကောက်ဝေးရာဒီသက်သက်ရှင်းရှင်းနဲ့ပြည်သူလူလာတဲ့ပါတီလူလူလာတဲ့အစိုးရတကယ်ရဖို့ဆိုတာတော်တော်ကြီးကိုခက်ခဲတယ်ဆိုတော့ကျွန်တော်အဲ့လိုယူဆတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ဒီဟိုဝက်ဆင်းတွေကအစတိတ်နေပြီဒါရည်ရည်ချက်ရှိရှိဟိုဖိုင်းနဲ့ကိစ္စပါတယ်ရိုးရိုးတန်ခါဖိုင်းတာဟုတ်ဘူးရည်ရည်ချက်ရှိရှိဖိုင်းပါတယ်ပိုင်းဝါရချင်းကိုလွတ်တော်တဲ့မှာလေဒီတော်ကဟလာစတက်ကိုတည်းလေပြရှိနေတယ်အဲ့တော့ဒီသူကလည်းဘလိုပဲတည်နေစိုက်တဲ့ခေါင်းဆောင်ကိုတည်တယ်
တင်လိုက်တဲ့ဟာကဘာလို့ဆိုရှင်ဒီ25ရာခိုင်နှုန်းထိုင်ကန့်ကွက်နေပါပဲအဓိကသူကန့်ကွက်မှာဟာသူ့ရဲ့အသက်ဥယျာဉ်စီးစိမ်လုံးညိုနေတဲ့သူ့ရဲ့အခွင့်အာဏာကိုထိခိုက်နိုင်တဲ့ဥတွေတွေကျဆင်းချက်တွေအစိုးပြုချက်တွေဖွင့်လွှဲရဖို့သူတို့ကတော့ကန့်ကွက်နေပါပဲဒီဟာတိုက်ရိုက်တော်လည်းကောင်းတွဲဝဲတော်လည်းကောင်းဘလူနီးရဲ့အစိုးတင်တယ်လောကန့်ကွက်နေတယ်ဒါပေမဲ့တခုပဲကျွန်တော်တို့ကစွန့်လင်းချက်ရှိနိုင်တဲ့အရာတခုပဲရှိတာ NLD ကတကယ်လို့ဝင်ညာသူရအစိုးရဖွင့်နိုင်လို့တဲ့အခြေအနေမျိုးရခဲ့တယ်ဆိုလို့ရှိရင်တော့ဒါစလင်းချက်ကတော့တော်ရုံနေတယ်ကြာပြုရင်ကြောင်းလဲဒါသာဒီ5နှစ်ပေါ့2015ကနေစပြီးတော့နောက်5နှစ်ကြာမှသာလေကျွန်တော်တို့လူကျင်းရဲ့အစိုးရတည်းရဲ့သုံးဟုတ်ဥတွေတည်းရဲ့ရက်ခန်းနိုင်ကိုကျွန်တော်အဲ့လိုယုံကြည်ရမယ
်ဟုတ်ကဲ့ခင်ဗျာမောင်တန်းနာကျေးဇူးပါကျွန်တော်တော်ရှင်နေပဲဆက်ပြီးခေါ်ပါမယ်ကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကိုနေဦးလင်းရဲ့အမြင်လဲသိချင်ပါတယ်
ကျွန်တော်အမြင်ကတော့ကျွန်တော်ကတော့နိုင်ငံရေးဖြစ်စဉ်တွေပဲလေ့လာပြီးတော့ဟိုပြောလို့ပြောထားလဲရှိတာပေါ့နော်ဟိုကျွန်တော်တို့နိုင်ငံရေးကိုပြန်စဉ်းစားလို့ရှိရင် feeling ဆိုတဲ့ခံစားမှုနဲ့ blood ဆိုတာဟောပေါ့နော်ဟိုသွေးဆူအောင်လုပ်တဲ့နည်းနဲ့ဒါမှမဟုတ် feeling ဆိုတဲ့ခံစားမှုနဲ့ဒါမှမဟုတ် brain ပေါ့နော်အုံနောက်ကိုသုံးပြီးလုပ်တဲ့နည်းပေါ့အဲ့တော့ဗမာနိုင်ငံမှာဖြစ်တဲ့နည်းတွေကိုသုံးကြည့်ရင်ကျွန်တော်တို့ကလေးလာကြည့်ရင်ခံစားမှုကိုအရင်တည်ပြီးတော့ brain နဲ့လုပ်ရင်ပိုပြီးအောင်မြင်မယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ခင်ဗျဘယ်သူနိုင်မယ်ဘယ်သူရှုံးမယ်ဆိုတာတဦးချင်းစီတော့ကျွန်တော်ပြောချင်တဲ့ဆန္ဒမရှိပါဘူးကျွန်တော်ကတော့ဘယ်လူပဲဖြစ်ဖြစ်အရွေးခံတဲ့လူတွေဟာအုံနောက်ရင့်ကျက်တဲ့လူအကြီးသေးရှိတဲ့လူတွေတက်လာတာကိုပဲကျွန်တော်သဘောကျပါတယ်ဒါမှလည်းပဲပညာနဲ့အုပ်ချုပ်တဲ့ဒိုင်းပြည်ဟာပိုပြီးတော့ရှေ့ကိုမြန်မြန်ရောက်နိုင်တယ်ကိုပဲကျွန်တော်သုံးသပ်ပါတယ်ဘယ်အဖွဲ့အစည်းဘယ်ကတည်းကတက်လာတဲ့လူတွေဟာအုံနောက်ရှိတဲ့လူတွေဖြစ်ဖို့တင့်နေလို့ပဲကျွန်တော်ပို့ပြီးတော့ပြောကျင်တဲ့ဆန္ဒရှိပါတယ်ဗျ
ဟုတ်ကဲ့ပါခင်ဗျကျွန်တော်နောက်တူပါတခါလေးဖိတ်ခေါ်ကြင်ပါလေကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်အမြင်လေးဆွေးနွေးလို့ရပါတယ်
ချက်ပါတယ
်ဟုတ်ကဲ့
ကျွန်တော်လေကိုလာမေရွေးကပွေကဖျံပြားဖြစ်တယ်ဆိုလို့ရှိရင်တော့ဖျံတတ်တာဖြစ်တယ်ဆိုလို့ရှိရင်တော့တက်လာမယ်ဆိုတော့မျက်ပေါက်ဆွာလို့ပဲကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့လေအမေဒီကလေးစဉ်းစားရမုန်းခဲမပူနိုင်ပါဘူး။ရခိုင်ကွန်ပျူတာကလည်းဆရာနှုန်းပိုင်းဝင်ရလောက်ပဲရပါမယ်။တိုင်းရတာအဖွဲ့အစည်းတွေကလည်းစဉ်းစားရနှုန်းလောက်ပဲရပါမယ်။ကျန်တဲ့ပါတီတွေကလည်းဆရာခန်းနှုန်းလောက်ပဲကျွန်တော်မှန်းပါပဲ။အဲ့ဒါကြောင့်မြောက်ပေါင်းအစိုးရတရားဟုတ်ဖြစ်လာမယ်လို့ကျွန်တော်မှန်းပါတယ်။နောက်ထူးခြားချက်တစ်ခုကကျွန်တော်ဒီရွေးကောက်ပွဲပြီးတာနဲ့ရခိုင်ကွန်ပျူတာအခွေကနှစ်ချက်ကိုတော့မတဖို့ရှိပါတယ်။အဲ့ဒီခါကျတော့ကျွန်တော်တို့မျောနှင်းထားတဲ့ဒီအဖြစ်ပြက်လေးတွေစတိုက်ပြင်းပြလာမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါလေးပဲကျွန်တော်တို့ဆောင်ကြည့်ပြီးတော့ကောင်းတဲ့ဖက်ကိုတော့ပါစီလို့ကျွန်တော်တို့ဆုတောင်းပါတယ်
။ဟုတ်ကဲ့ပါငါကကုကျော်ဘူးတော်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ချင်ပါတယ်။အရင်ဆုံးကိုပြည်သွေးနိုင်ကိုဖိတ်ခေါ်ချင်ပါတယ်။ခုနကသူတို့ဆွေးနွေးသွားတာကြီးကြားမိပါမှာသူတို့များသောအားဖြင့်တော်ရရှင်တွေရဲ့အမြင်ကတော့မဲဆင်းကိုအကြောင်းပြပြီးတော့မဲဆင်းဆိုတဲ့ကိစ္စမှာလင်းသူတို့တန်တရာကိုရွေးကောက်ပွဲနဲ့ပတ်သက်လို့တော်လေးတန်တရာကြီးတာတွေ့ရပါတယ်ခင်ဗျာ။ကျွန်တော်ကိုပြည်သွေးနိုင်မိချင်တာကိုပြည်သွေးနိုင်ခုနကပြောလို့မြို့သားဓမ္မစီအဖွဲ့ချုပ်နဲ့ပတ်သက်လို့လူတို့ရဲ့အမြင်တော့1990တုန်းကမြို့သားဓမ္မစီအဖွဲ့ချုပ်ကတော့တကယ်ကိုအပြတ်အသတ်နိုင်ရခဲ့ပါတယ်2012ဂျာဖက်ရွေးကောက်ပွဲမှာလည်းပြောမဆိုရင်အပြတ်သက်နိုင်ရခဲ့ပါလေအခုလာမယ့်မှာကောအပြတ်သက်နိုင်ဖို့အလားအလာရှိပါလားဘာလို့ဆိုတကယ်တမ်းပြောရင်တိုင်းသားပါတီတွေနဲ့ရှင်းရပါလိမ့်မယ်နောက်တစ်ခုကကြန့်ခိုင်ရေးတချို့အားကောင်းတဲ့နေမြေလည်းရှိတယ်လို့ကျွန်တော်ကြားပါတယ်အပြတ်သက်နိုင်မယ့်အနေထားရှိပါလား
အဲ့ဒါတော့တကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့မျိုးကောအခြေအနေတွေကတော့မတူပါဘူးကြီးက1990ရွေးကောက်ပွဲတော့ရွေးကောက်ပွဲလည်းလွတ်လပ်ပြီးတရားမျှတတယ်အဲ့ဒီခါကျတော့အပြတ်အသတ်နိုင်ရရှိခဲ့တယ်မြို့သားတိမျိုးဒီဘက်က2012မှာအပြတ်အသတ်နိုင်ရရှိကြတော့ပုံစံတစ်မျိုးပါအဲ့ဒါကတော့ဟိုမဲဆန္ဒနဲ့လည်းနဲတယ်ဂျာပြရွေးကောက်ပွဲလည်းဖြစ်တယ်အန်တီစုပေါ့တော်ဆန်းစုကြည့်လွတ်မြောက်ခါစားအနေဒါသူကိုယ်တိုင်ဥဆောင်ပါဝင်တဲ့အတွက်လူရဲ့စိတ်ဝင်စားမှုနဲ့အားပေးမှုကလည်းအမြင့်ဆုံးနေထားမှရှိတယ်ဒါကြောင့်မလို့နောက်တစ်ခုကကျတော့ဗာလဲဆို2012ကြပ်ရယူကပ်ပေါ်မှာအနိုင်ရရှိတာကလက်ရှိအစိုးရကလည်း NLD ကိုအနိုင်ရရှိပြီးလွတ်တော်တွေကိုရောက်စီခြင်းနဲ့လွတ်တော်တွေကိုရောက်စီခြင်းနဲ့အကြောင်းရင်းတရားဖြစ်တဲ့အတွက်ဒီရယူကပ်ပေါ်မဲဆက်ကလာပြီးမစီကံချက်တွေတင်းကျက်တာတင်းကျက်ရှိပြီးရယူကပ်ပေါ်ပြီးသွားတဲ့အခါမှာလည်းနေရင်းလိုကိစ္စမျိုးတွေနဲ့ထောက်ထားပြီးတော့ကျွန်တော်တို့အရေးကြီးဆောင်ရွက်ချက်မျိုးတွေမတွေ့ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေါအောင်ဆန်းစုကြည်နဲ့ NLD ကိုလွတ်တော်တွေကိုရောက်စီခြင်းနဲ့ဒါမှလွတ်တော်ဟာနိုင်ငံတကာရဲ့အသိမှတ်ပြုမှုတရားဝင်မှုနဲ့လွတ်တော်ရဲ့ပုံရိပ်ကတက်လာမှာဖြစ်တဲ့အတွက်သူတို့ကအဲ့ဒီတော့လူလူလားလားနဲ့ကိုကြိုးစားခဲ့ကြတာဖြစ်တယ်။ဒါပေမဲ့အခုလာမယ့်2015ရွေးကောက်ပွဲမှာတော့အဲ့ဒီလိုချင်းမျိုးတွေရှိမှာမဟုတ်ဘူး။အခုကျွန်တော်တို့ပရမတ်သူမဲကြီးတွေ့ကြုံနေရပြီအခက်အခဲဒီဟာကိုဆောင်ရွက်နိုင်တယ်ဆိုလို့ရှိရင်တောင်မှအဲ ဒီကဘွဲကျူကာလာပြန်ပင်းကာလာပေါ်မက်ဆေ့ချ်ယူတဲ့ကာလာတွေမှာစီကံချက်တွေအများကြီးတင်ပြလာစရာရှိတယ်။နောက်တစ်ခုကရေကောက်ဘွဲပြီးသွားတဲ့မှာလည်းငွေရင်းလိုကိစ္စမျိုးတွေနဲ့ရေးပြီးဆောင်ရွက်တာတွေလွတ်တော်ကိုယ်စားလှယ်တွေကိုအကြီးခံရမပယ်တဲ့ဟာတွေအများကြီးရှိလာနိုင်တယ်။ဒီလိုခက်ခဲရတဲ့ရှိပါတယ်။မတူညီတဲ့အခြေအနေပါ။အပြတ်အနိုင်ရရှိမလားဆိုတော့တော်လေးပြောဖို့ခက်တဲ့ကိစ္စ nine ne solution ye no a su ya phwe phwe nine le chut daw ko de le yit twa ya nine ma de a ri lo ma hou bu solution ne jano lo tain da di ta ri ko khet twa ya ma phit par de da jaw mu lo tain da ri ye me ha nld a su ya phwe nine jin ma phwe nine jin so da a phit pi bu shi par de da jaw jano lo a myin ga lo tain da ri ko khet twa phu lo de nld ya a myo myin ji ji yin bat je de ne ji ko pwe ma tain jin ka la ri ye ga a yee ji de tain da party ji စမနဲ့တိုင်းသားပါတီဒီမိုကရေစီကိုတကယ်ဖော်ဆောင်မဲ့တိုင်းသားပါတီတွေနဲ့အခုတွေကသူတို့ဟာနှိမ့်နှိုင်းဆောင်ရွက်ပြီးတော့အပေးကြီးလုပ်ပြီးတော့မာမိတ်ဖွဲ့ပြီးတော့ဆောင်ရွက်ပြင်တယ်လို့ထင်ပါတယ်အဲ့တော့ NLD နေနဲ့အခုတွေကစီနယ်တွေကိုထည့်တွက်ပြီးတော့တိုင်းသားတွေနဲ့ကျေပြတ်တဲ့မာမိတ် policy တခုရှိလို့ရှိရင်2015ရွေးကောက်ပွဲမှာ NLD ဟာအစိုးရဖွဲ့နိုင်လာတဲ့အမှတ်ဦးကြီးရရှိမယ်လို့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ကုပြေသွန်းရဲ့ကျေးဇူးပါလေလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်တကူထိုးဝင်းကြီးကိုလည်းတခါတည်းဒီမေးခွန်းလေးမေးကြပါလေကုထိုးဝင်းကြီးအခုရွေးကောက်ပွဲကခုနကျွန်တော်မေးလို့ပဲအပြတ်တက်နိုင်ရမလားမဲပြန့်သွားမဲ့သဘောရှိလားဘာလို့တိုင်းသားဒေသတွေမှာလည်းတိုင်းသားပါတီတော်တော်အားကောင်းတာတွေ့ရပါတယ်ကုထိုးဝင်းကြီးရဲ့အမြင်လည်းသိကြပါတယ
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်ညီနာကတော့ဒီ1990အချိန်နည်းတော့ဒီလူသားဒီလူမျိုးကြီးဖွဲ့ချုပ်တာဟိုကျွန်တော်အတူတူတခြားတဲ့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်လေအခုအချိန်လေးမှာတစ်ဖက်ကလည်းကျွန်တော်တို့အရင်စစ်ဆိုးရဟိုဘာလို့ဆိုကာဘွေတေးထားတဲ့တက္ကသိုလ်ပါတီအင်ဂျင်နီယာသူတို့မနိုင်နိုင်အောင်လုပ်မယ်ဆိုတဲ့အစီအစဉ်မျိုးတွေအများကြီးဆောင်ရွက်ထားတာကိုတွေ့ရတယ်ဟိုမှာမဲဆင်းမာလာတွေဆိုရင်ဒါအလွန်ပြည်တာထင်ရှားတဲ့ဟာတွေနောက်ကြိုတင်မဲတွေရှိမယ်အဲနောက်အခြားဟိုဟိုပါတီအပွားတွေပေါ့နော်ထူထောင်ထားတာမျိုးတွေတော့အဲဒီရှင်ကာလာကိုအဲခုနလေအစိုးရအဖွဲ့ဝင်တွေကအဲသူတွေကမတရားအဲနှစ်လလောက်ကြိုတင်ရနေတာမျိုးတွေတော့အချို့နေရာတွေမှာဒီအကျန့်ဖက်ဓာမျိုးတွေပေါ့နော်ဥပမာဖာယာမျိုးတွေကအာကျွန်တော်တို့ NLD ဥက္ကဋ္ဌတယောက်ဆိုနေတယ်အဲလိုပေါ့တတ်တတ်ခံရတာမျိုးတွေဒါအဲလိုအခြေအနေတွေပေါ့နော်ကျွန်တော်ကပဋိပေဝါကြောင့်မို့ပြောလာမို့ဒါပေမဲ့အဲ့ဒီအခြေအနေတွေကိုကံဒီနိုင်တာကလက်ရှိအနာရတဲ့သူကအခွင့်အမ်းပို့တာပေါ့နော်အဲအဲ့လိုအခြေအနေမျိုးတွေကဟိုတော်တော်လေးဟိုဟိုရေဘာဒီမိုကရေစီဖွဲ့ချုပ်နေတယ်အဲ့ဒီကအနိုင်ရဖို့ဆိုတာဟိုတော်တော်ကိုလုံယူရမှာပါဟု
တ်ကဲ့
တော့ဒီလူအနေထားကဘယ်တော့ပဲပြေးပြေးပြေးခုနလိုအကန့်တတ်တယ်ပေါ့ကျွန်တော်တို့ဒီလက်ထောက်ဆင်းရေကောက်ပွဲမှာတုံးကတောင်းကြပြတ်မှာတင်တယ်ကျွန်တော်တို့အချုပ်အဲ့တော့ကြားလိုက်ရတာရှိတယ်။အဲညတော့ကမဲဆင်းထုတ်ပြန်တော့နိုင်တယ်။မနေ့ကျတော့ချုံသွားတာလေ။အဲအဲ့မှာဟိုကျွတ်တမဲတွေထက်ရောက်လာလို့ပြောတယ်ပေါ့နော
်။အဲ
့လိုအခြေအနေမျိုးတွေကလည်းဟိုချက်လာနိုင်ကြည့်ရအများကြီးရှိတဲ့အတွက်ခုနကကိုပြည်သူနိုင်ပြောသလိုပေါ့ဗျာ။မဆင်းနေတဲ့ဖြစ်ပြီးတော်တိတိုင်အောင်ရိုးရိုးတော့ဒီကံကွက်မှုတွေနဲ့ဒါမဆင်းရနေပြန်ပြန်ပြီးတော့ဒါပြဿနာမျိုးတွေအခံရနိုင်တယ်လေ။အဲ့လိုအခြေအနေမျိုးတွေပေါ့နိုင်ငံပြီးတိုင်အောင်နိုင်ငံတဲ့အခြေအနေအပေါ်မှာကျွန်တော်တို့ကဟိုတကယ်ခံစားခွင့်ရှိဖို့ဟိုဆက်လက်ပြီးရပ်တည်နိုင်လို့ဆိုတာဟိုအခြေအနေမျိုးမျိုးကိုကြုံအောင်ပေါ့ဗျာမဲအခြေတွေ့ရအတော်များများနေရာတွေရမယ်ဒါပေမဲ့အပြတ်တက်နိုင်ဖို့ကတော့
မလ
ွယ်ဘူးလို့ကျွန်တော်မြင်ပါ
တယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ diet လေးလိုက်အစီအစဉ်ချင်းလဲစစ်သွားလို့ပါရုပ်ောက်ပွဲနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဆွေးနွေးစရာတွေလည်းအများကြီးတော့ရှိပါတယ်ပါဝင်ဆွေးနွေးပေးတဲ့ကိုထွန်းဝင်းကြီးကိုပြည့်သွင်းနိုင်တဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet လေးလိုက်အစီအစဉ်ဒီနေ့တော့ဒီမှာပဲကျန်တာကိုပြီးပါ
ဒါညုံဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လီလိုင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOE ကနေတိုက်ရိုက်လီလိုင်းစီစဉ်တွေကိုအင်္ဂါနေ့နဲ့စနေနေ့တွေမှာတပတ်ကို2ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတော့လာမယ့်အင်္ဂါနေ့ညဆွေးနွေးမယ့်တိုက်ရိုက်လီလိုင်းစီစဉ်အကြောင်းကိုအတည်ပြုပါစေခင်ဗျာ
အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့လူသားဒီမိုကရေစီအဖွဲ့ချုပ် NLD ကလာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်တဲ့အခါတိုင်းရင်းသားတွေနဲ့မဟာမိတ်ပါတီငယ်တွေကိုစားပြုထားတဲ့နေမျိုးတွေမှာပါရှင်ပြိုင်အနိုင်ယူသွားမှာကိုစိုးရိမ်မကင်းတဲ့သဘောထားတွေထွက်ပေါ်နေပါတယ်။ NLD အနေနဲ့တိုင်းရင်းသားတွေမဟာမိတ်တွေနဲ့ညှိနှိုင်းပြီး လွတ်တော်ကိုယ်စားလှယ်နေရာခွဲဝေယူတင်သလား NLD တခဲနဲ့အနိုင်ရဖို့အရေးပိုပြီးဦးစားပေးတင်သလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
သောရရှင်နေနေကျွန်တော်တို့ရဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာလဲပါဝင်ဆွေးနွေးကြဖို့ကိုထပ်ပြီးတော့ဖိတ်ခေါ်ပြရစီခင်ဗျာသောရရှင်များခင်ဗျာကျွန်တော်တို့ VOA မပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာမှာလဲပြန်ပြီးတော့နားဆင်ဖတ်ရှုလို့ရပါတယ်ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာနဲ့ Twitter စာမျက်နှာတွေမှာလဲသတင်းတွေကိုပြန်လဲဖတ်ရှုလို့ရပါတယ်ရရှိနေနေနဲ့ကျွန်တော်တို့ကိုစာရေးသားဆက်သွယ်ခြင်းတယ်ဆိုရင်တော့အီးမေးလ်နဲ့လည်းဆက်သွယ်လို့ရပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပြီးတော့ဖုန်းနဲ့ဆက်သွယ်ခြင်းတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်ကတော့1-239-382-555နဲ့ဖြစ်ပါတယ်ကျွန်တော်တို့ခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်အစဆုံးကိုမနက်7နာရီကနေ9နာရီအထိပြန်ပြီးတော့နားယူနားဆင်နိုင်ပါတယ်။ VOA American အတိုင်းရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ line to meter 16 19နဲ့ 25 တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာ။ခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးဆံမွေကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံရဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးမဲ့သဘောတူညီချက်ဟာအီရန်တို့နျူကလ িয়ার လက်နက်ရမသွားစေအောင်တားဆီးဖို့အရင်ဆုံးကလုတ်ခဲ့ဘူးသမျှထက်အားလုံးတာလွန်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဟာဒီသဘောတူညီပေါ်မှာလင်းလဲလှည့်စားလို့မရပါဘူး။ဘာကြောင့်လဲဆိုရင်တော့ရေးဆွဲထားတဲ့သဘောတူညီချက်မှာစီစစ်အတီးပြူရေးလုပ်ငန်းစဉ်တွေဝင်ရောက်ဆစ်ဆဲမှုတွေအပါအဝင်ခိုင်မာပြည့်စုံတဲ့အချက်လက်တွေထည့်သွင်းထားလို့ဖြစ်တယ်လို့သမ္မတဥပမာကအပတ်စဉ်စနေနေ့တိုင်းပြောဆိုတဲ့မိန့်ခွန်းမှာပြောကြားသွားပါတယ် IS စစ်သွေးကြောဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့မတင်ကားသူတွေအဖြစ် sorry လူမျိုးအများစုပါဝင်တဲ့လူ400ကျော်ကိုစနေနေ့က sorry arabia အာနာဘယ်နီကဖမ်းဆီးလိုက်ပါတယ်ဒီလိုဖမ်းဆီးမှုကဆိုရင်ဗလီပွတ်ကျောင်းနေတန်တမန်လုပ်ငန်းလုံခြုံရေးတပ်ဖွဲ့တွေနဲ့ sharia ပြည်နယ်မှာရှိတဲ့အစိုးရအဆောက်အုံတွေကိုတိုက်ခိုက်မဲ့ IS အဖွဲ့ရဲ့အစီအစဉ်တွေကိုဟန်တားဖို့ကြိုးပမ်းတဲ့စစ်စင်ရေးကြီးရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်ကို Saudi Arabia အစိုးရပိုင်း SPA သတင်းဌာနကကြေညာခဲ့ပါတယ်။အီရတ်နိုင်ငံရဲ့အရှေ့ပိုင်းဒီယာလာပြည်နယ်ကလူစီကားရဈေးတစ်ခုမှာအဲစစ်သွေးကြောအဖွဲ့ရဲ့တက်ခဲမှုကြောင့်လူပေါင်း115ဦးသေဆုံးပြီးတဲ့နောက်တစ်ရက်မှာပဲအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။အီရတ်နိုင်ငံရဲ့မြို့တော်ဘက်ဂရက်နီးမှာဖြစ်ပွားခဲ့တဲ့ပြင်းထန်တဲ့ကားဘုံပေါက်ကွဲမှုကြောင့်သေဆုံးသူရေအတွက်စနေနေ့မှာတိုးမြလာပြီးတော့130အထိရှိလာပြီဖြစ်ပါတယ်။ဒီပေါက်ကွဲမှုကို IS အစိုးရစစ်သွေးကြွားတွေကသူတို့ဆောင်ရွက်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဦးဆံမဝေကြီးညာခဲ့တာပါ။ဒီမနက်အစည်းအဝေးထုတ်လုပ်ရမှုကမန်နန်ဒါချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA American အသံမနက်ဖက်မြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နေပ
This program has come to you from the Voice of America, Washington.